သာသနာတော်နှင့်1552ခုနှစ်ခေါ်သာတကရေ1380ခုနှစ်သရဉ္ဇောလသံခေါ်ရည်ရှိကျန်တော်တဲ့ဗဟံမျိုးနဲ့သင်္ကလာသီဓမ္မယုံအတွင်းဝေဆင်းရင်ကျပပြုလို့အပ်သည့်ညဥ်ရဓမ္မတရေအခန္ဓာဝေခေါ်ချအပ်သောနိဗ္ဗာန်တရားဖွင့်နိုင်မှအပေတကားပဲ၏တရားလေးသနာတော်ဒီကလေးညဓမ္မတရေခန္ဓာကိုရှေကုန်းတော်သခင်ရှင်တော်မြတ်ဗျာ၏မဟာကရုဏာကောင်အာယုကြည့်ပါတိကျဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာဝိယုဆုကုသိုလ်ရင်းရှင်စတင်ကြရအောင်ယောကမဂောတိဟိတိယပမေယံကာလံကရုံတော်တိတုကရာမိခေရံကတောလောကမိတာယံနာထောနမောမဟာကရုဏိကတတတယောနာထုံဝိနိယမြတ်စွာတတဝါဣသံသာစေပါလူလာတောင်းတဘုံပေါင်းခါမဖြင့်နာထမြညာချင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိတိဂရေကဗာအေအသက်တင်ချာတို့ဖြင့်တော်လဲအပေမေယံဤတဲ့တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါတော့ကာလံလေးအတင်ချေသိမ့်နေကြောရှိကြသောကာလကလုံးလောကဟိတယတတလောကဤအကျိုးစီးပွားအလောကအတိတောကရာမိဥစ္စာအတိုင်းဖြစ်လက်အင်္ဂါမေတ္တာကြီးမှတမိတာမင်တထာသနိသံငိဟုကျက်သီးချဝဲငါပဲအစုအလုံးခိုင်းရသောမူလကုန်ကရောတော်ဗျာရှင်ရဲ့ဤတန်ကျိုးကိုအထုတော်မူရသည်ဖြစ်ပြီခေရံတခြင်းရဲ့လုံးအတ္တဆုံးမြဲနှလုံးစေဝါကိုရောဤပင်မင်းတို့ကတောဝဒနာသင်္ကံများစွာရောက်တော်ခေယရှာလေမိမဟာကရုဏိကသတ္တဝါများယဝေသာကတုသနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာသတ္တဝိရိယများစွာတတဝါဤသံသာစီပါလူလာတောင်းတဘုံပေါင်းခါမည်နာထမြညာသူရှင်တော်မြတ်ဖရာအာနမောယုတိကြောင့်ကြောမှန်ဝလျောဤကရောယုကျူရှိခိုးခြင်းသည်အတုရဝတုစင်စစ်မတွေ့ဖြစ်ပါစေတည်းသည်နိဗ္ဗာန်တကားဖွင့်နိုင်မှအပေတကားပြည့်ပြီအပေတကားပြည့်ဆိုတဲ့တကားကိုဆယ်ရနေပြီးတော့ဆက်နွယ်ပြီးတော့လာတယ်လို့ဆိုလို့ရှိရင်ဝိတ္တိမဲ့ဆက်ကထားမှာသောတာပတ္တိမဲ့စိတ်ရဲ့သောတာပတ္တိမဲ့ရဲ့ခုံအညီသေးတွေကိုပေါ်ပြတဲ့အခါမှာသောတပတိမေဟာတဲ့ကိလေသာအဆိုင်ခဲတွေကိုဖွင့်နိုင်အောင်ညမှာဘဝသံဃာကြီးတို့သဘုတ်ပြာကြီးကိုလည်း၆ဆွေးဖြင့်နိုင်တယ်အပေရောကိုလည်းသိစ်ဖြစ်တယ်လို့ဆိုတဲ့စကားလေးအဲ့ဒီကနေပြီးအပေရကစိတ်အပေရကစိတ်ဆိုတဲ့စကားဖြစ်ပွားပြီးတော့လာကြအင်းတကယ်အပင်ကားပိတ်တာကဘယ်လိုအဆင့်မှရောက်မှဘယ်လိုအဆင့်မျိုးရောက်မှအပင်ကားတကယ်ပိတ်တာလဲဆိုတာသိဖို့မလိုဘူးလားသိပါပါဘယ်တကားမပိတ်ဖဲနဲ့ပိတ်တယ်ချင်းနေလို့ရှိရင်လည်းမှားရင်းနိုင်တယ်နော်ဒါကြောင့်မို့လို့ဘယ်အဆင့်မျိုးရောက်မှအပင်ကားပိတ်တယ်လဲလို့ဘုန်းကြီးတို့ကဒီနေ့ဒိဋ္ဌံတကားကြီးဖွင့်နိုင်မှအပင်ကားပိတ်ပြီအပေတကားပိတ်တယ်ဆိုရင်လိက္ခဏကပက်မှအပေတကားပိတ်တယ်ဟုတ်ကဲ့သာမန်နဲ့တော့အပေတကားပိတ်တယ်လို့ပြောလို့မရဘူးကဲကောင်းပြီအပေဆိုတာဘာလဲအပေတကားဆိုတာကတော့ဘာလဲအပေတကားကိုဘာလဲပိတ်မှလဲစ
စဉ်းစားလိုက်တယ်အပေဆိုရစကလုံးဟာအပါယလို့ဆိုရဲပါဠိစကားကိုအသုံးပြုပြီးတော့မြန်မာလိုအပေလို့အပါယလို့အပေလို့ဘာသာပြန်နာမဟုတ်ဘဲနဲ့ပါဠိစကားကိုပဲမြန်မာမှုပြုထားတယ်အဲ့တော့အဓိပ္ပာယ်ကမပေါ်လေအပါယအပေဆိုတော့ဘာပြောမှမသိဘူးသိကြရဲ့လားသက္ကံပြူတဲ့လူတွေကြုံဘူးပါလိမ့်မယ်သက္ကံမှာအသေးယေတနာဖရာဆိုတာကြောင်းဘူးအသေးယေတနာဘာလို့လို့အပေယေတနာခေါ်တာလို့လို့မစဉ်းစားကြဘူးရေးထားတယ်လည်းသဘောကမအောင်မရင်ဘာကြောင့်အပေရဏခေါ်ရဲဆိုတာကိုလည်းမသိကြဘူးတကယ်ဖြစ်ဖြစ်တာကဗုဒ္ဓဘာသာမှာရှိတဲ့အပေရဏဆိုတာအဘယရတနာလို့ဆိုလိုတာအိန္ဒိယလိုသီရိနိုင်ငံနိုင်ငံတို့ရောက်ဖူးတဲ့နေဖူးတဲ့ပုဂ္ဂိုလ်တွေဆိုသိတယ်အဘယဆိုတဲ့နာမည်ကိုသူတို့ကအဘေးလို့ဖတ်တယ်နောက်ကယရနာနဲ့ပေါင်းလိုက်တဲ့အခါအဘေးတတနာအဲ့ဒီအဘေးတတနာကနေပြီးတော့ဒီပကံကဘုရားကအပေယတနာဖြစ်သွားတာနော်ဆိုလိုတာကအဘေယတနာဒေကင်းရံပွားယတနာလို့ဒီလိုဆိုလိုတယ်အတိတ်ကအမတန်ကောင်းတဲ့စကားလုံးနော်ဆိုတော့လေဒီကနေ့ပေါ့ဆောင်ရနဲ့ရေးထားတဲ့အပေယတနာဆိုပယ်တယ်ဆိုတာကပယ်ထားတာဘယ်သူမှမကိုးကွယ်ဘူးဆိုတဲ့အိမ်မျိုးကြီးရောက်ဖြစ်တယ်။သို့မဟုတ်ရင်လည်းအပါယအပယ်ဆိုလို့ရှိရင်ပိုဆိုးသွားတဲ့အိမ်ကြီးရပြန်တယ်။အဲ့ဒီအိမ်ကြီးကျုံမဟုတ်ပါဘူး။အပေယတနာအပယအပေယတနာကလေအပေယတနာဆိုပြီးတော့လူတွေမှားပြီးတော့ခေါ်နေကြတာအိမ်ကြီးကပျောက်သွားပြီ။ဟုတ်ကဲ့လား။အဲ့ဒါမျိုးလိုပဲသခိုင်းမှာလည်းမရှိရင်ကနာဆိုတဲ့ဖရာကိုမရှိကိုဖတ်ရတာလည်းမရှိဖတ်ရတာလည်းမရှိခဏဖြစ်သွားတာအမှန်ကတော့မရှိရင်ကနာဖရာဒါလည်းဒီလိုမှမရှိရင်ကနာဆိုတာရှိတယ်မြင့်မြတ်တဲ့ဤအပြင်မှာတည်ထားတဲ့ဖရာတို့ပူဇော်လိုက်တဲ့ဤအပြင်မှာတည်ထားတဲ့ဖရာတို့ဒီလိုလေးပဲရတယ်အမတန်ကောင်းတဲ့အတိတ်ပဲအခုခေတ်တော့မရှိရင်ခဏပဲရှိတာကကြားတယ်ဆိုတဲ့အသေးပဲနဲ့မရှိခဏလို့ခေါ်နေကြပြန်တယ်နော်ဒီလိုကြောင်းလဲသွားတာဒီသမာဓိမှာအများကြီးရှိတယ်စကိုင်းတောင်ပါတယ်ဘုန်းကြီးတို့ငယ်ငယ်တော့ကြားလို့ဗျံကြီးကြောင့်ဗျံကြီးကြောင့်နဲ့ခေါ်ကြတယ်ဘာဖြစ်လို့ဗျံကြီးကြောင့်ခေါ်တာတော့ဆိုတော့မသိခဲ့ဘူးငယ်ငယ်တော့အခုလည်းရာဇဝင်တို့ဘာလို့ဖတ်တဲ့အခါကျတော့သွားတွေ့ကျန်ကြီးဆိုတဲ့စကားလုံးရဲ့မူလစကားကအဘယခီရိအဘယခီရိဆိုတာဘေးမဲ့တောင်လို့အဓိပ္ပာယ်ရတယ်အဘယခီရိခီရိကိုပေါင်းပြီးတော့ရေးရတာလေပြီးတော့အဘယခီအဘယခီရတဲ့ကျန်ကြီးဒီလိုဖြစ်သွားတာနော်ပမာရီကတော့ပြောတယ်ကာလရွေလျောလို့စကားလုံးတွေနဲ့ရွေ့ရွေ့သွားတဲ့အဓိပ္ပာယ်ကြီးချက်ကုန်တယ်ဟုတ်ကဲ့လားဧကောင်းမိအပယ်ဆိုတဲ့စကားကဘာလို့ဆိုလိုတာတော့လို့ဆိုလို့ရှိရင်အပါယဆိုတာပါဠိစကားပါဠိစကားမှာအပနဲ့အယကိုဖွဲလိုက်တယ်အယဆိုတာကုသိုလ်ကောင်းမှုအပဆိုတာကင်းကွာနေတယ်ဆိုလိုတာကအပယ်ဘုံအပယ်ဘုံဆိုတာကုသိုလ်ပြုဖို့အခွင့်အရေးနဲ့တဲ့ဘုံလို့ဒီလိုပြောလို့လားပုံညသန္တတာတရားအပကတာတိအပါယောအပကတောတိအပါယောလို့ဒီလိုကျမ်းစာထဲမှာဖတ်ဆိုထားတယ်ကုသိုလ်ကောင်းမှုပြုဖို့အခွင့်အရေးအမတန်လဲတယ်ကုသိုလ်စိတ်ဖြစ်ဖို့တော်တော်လဲတယ်ဒါကြောင့်မလို့အပေကုန်လို့ခေါ်တာပါအဲ့တော့လူပုံရောက်နေတဲ့ပုဂ္ဂိုလ်တွေလည်းကုသိုလ်ပြုဖို့အခွင့်အရေးလဲနေတဲ့ပုဂ္ဂိုလ်ဟာအပေရောက်နေတာလည်းမတူဘူးလားမှန်ပါပါနော်ကုသိုလ်ကြည့်ဖို့အခွင့်အရေးတွေကမလဲနဲ့ဘူးကုသိုလ်ကြည့်တဲ့အခွင့်အရေးတွေရှိနေရတယ်မရှိဘူးဆိုလို့ရှိရင်အပါယဆိုတဲ့စိတ်ရင်းတွေပါသွားနိုင်တယ်နော်အေးဒါကြောင့်လို့အပေတကားပိတ်ဆိုတဲ့စကားနဲ့ပတ်သက်ပြီးအပါယဆိုဒီမှာ ကုသိုလ်ပြုဖို့အခွင့်အရေးနဲ့တဲ့ဘုံဘဝလို့ဒီလိုအဓိပ္ပာယ်ရတယ်လို့မှတ်သားပါအပယ်လေးပုံအပယ်လေးပုံဆိုတာအလုံးစုံသိကြအပယ်လေးပုံဆိုတာငရဲတဲ့တရိစ္ဆာန်နဲ့ပြိတ္တာနဲ့အတုရကဲလို့အဘိဓမ္မာထသင်္ဃဟာကျမ်းမှာအပယ်၄ပုံကိုပြဆိုထားတော်လည်းပဲထို့ထို့သုတ်တံပါဠိတော်တွေမှာရှိမယ်ဆိုရင်အပယ်ကို၃ပုံပဲပြထားတာများတယ်အပယ်၃ပုံဆိုလို့ရှိရင်ငရဲတရိစ္ဆာန်ပြိတ္တာဒီ၃ပုံအဲ့တော့အတုရကဲဆိုတာပြိတ္တာတဲ့ကခွဲထွက်ထားတဲ့ပုံလို့ဒီလိုပါတယ်အဲ့တော့ကောင်းပြီဒီအပေကုန်နေအားလုံးဟာကုသိုလ်ဖြစ်ဖို့အမတန်မှအခွင့်အရေးလဲလို့ဒါကြောင့်မို့လို့အပါရလို့ခေါ်တာတဲ့ကြည့်လေသူတို့ရဲ့ဘုံဘဝတွေကိုလည်းလည်းကြည့်ငရဲဆိုတာတော့ဘုံမမြင်ရဘူးပေါ့သို့တော်လည်းမမြင်ရပေမဲ့လို့ငရဲရဲ့သဘာဝကိုလည်းလည်းစဉ်းစားကြည့်လိုက်မယ်ဆိုရင်ငရဲရဲ့အခြေအနေကိုဘုန်းကြီးတို့ကြည့်ရရသော်ဘုရားကမဟာတဏသင်္ခရတုံသာငရဲဘုံရဲ့ဒုက္ခကိုဘာနဲ့နှိုင်းထားလို့လို့ဆိုလို့ရှိရင်ခုနှစ်ပင်လောက်တတူလောက်နဲ့တဲ့လက်ခုပ်တစ်ပောင်တတူလောက်နဲ့တဲ့ရဲရဲကြီးနေတဲ့မိဘုံကြီးထဲမှာနေရတယ်လို့ပဲလို့ဒီလိုဥပမာပေးထားတယ်လက်ခုပ်တစ်ပောင်ဆိုတာအရက်မနှိမ့်မညံ့သူတယောက်မတက်ရက်ပြီးတော့လက်ကိုအပေါ်မြောက်လိုက်ပေနဲ့ပြောမယ်ဆိုရင်ခုနှစ်ပင်ရှစ်ပင်ခန့်ပေါ့ခုနှစ်ပင်ရှစ်ပင်ခန့်နဲ့တဲ့မိကြီးပုံကြီးထဲမှာခေါင်းကြီးတို့တပည့်ခံစားပြီးတော့ခြေတမ်းမှာဘလောက်ပူလိုက်မလဲနော်အဲ့ဒီမိပုံကြီးထဲကျသွားတဲ့ပုဂ္ဂိုလ်တယောက်ရဲ့ဆင်းရဲဒုက္ခကိုခံမှန်းလို့ရပါလေအဲ့ဒီလိုမိကြီးပုံထဲမှာနေရတဲ့အနေထားမျိုးလောက်ထိအောင်ဆင်းရဲဒုက္ခတွေအလွန်ကြီးမားတဲ့ဘုံဘဝကိုနိရယတဲ့နိရယဆိုတဲ့စကားလုံးကိုငရဲလို့ဘာသာပြန်တာအတိတ်တွေကနိရယဆိုတာနိအယအယဆိုတာချမ်းသာဒုက္ခနိဆိုတာမရှိဘူးချမ်းသာကလေးတစ်သက်မှမရှိတဲ့ဘုံဘဝကိုငရဲလို့ခေါ်တာပါတဲ့ဒါကိုပြောတယ်နော်လူဘဝမှာချမ်းသာဒုက္ခဆိုတာရှိရင်အေးစိစိနေရတဲ့အချိန်လေးရှိတယ်။ငရဲဘုံဘဝမှာဆိုလို့ရှိရင်ချမ်းသာဒုက္ခရနိုင်တဲ့အချိန်လေးဟာတစ်စက္ကမမရှိတော့ဒါကြောင့်မလို့ဤရိယအလုံးဆင်းရဲတဲ့ချမ်းသာဒုက္ခတွေလုံးဝကင်းကွာနေတဲ့ဘုံဘဝဖြစ်လို့ဤရိယငရဲလို့ဒီလိုခေါ်တာပါ။ငရဲရဲ့ဒုက္ခကိုမြတ်စွာဘုရားကသုတ္တန်တစ်ခုမှာဟောထားတာရှိတယ်။အလုံးစင်းစားကြည့်လို့ရှိရင်ဘလောက်ဒုက္ခကြီးတယ်ဆိုတာကိုခံမှန်းလို့ရပါလေ။ယသဗျာကဥပမာပေးထားတယ်။ငရဲဒုက္ခဆိုတာလူတယောက်ရဲ့ဒုက္ခတစ်ခုနဲ့နှိုင်းယှဉ်ပြီးတော့ကြည့်ရအောင်။ရာဇဝတ်သားတယောက်ကိုတတိအုပ်ချုပ်တဲ့မင်းတရားကနေပြီးတော့မနဲ့မှလှမ်းတဲ့အချက်တရားထိုးဖို့အပြစ်ပေးတယ်နေ့လယ်မှာအချက်တရားထိုးရမယ်ညနေမှာအချက်တရားထိုးရလှမ်းအချက်300အထိုးခံရမယ်ရာဇဝတ်သားသူ့ရဲ့ဒုက္ခဘောက်ချင်းမလဲတစ်ချက်ထိုးတာတော့အလွန်နာတော့နော်အဲ့တော့မနေ့ပိုင်းမှာအချက်တရားထိုးခံရတယ်နေ့လယ်မှာလှမ်းတဲ့အချက်တရားထိုးခံရတယ်ညနေပိုင်းမှာအချက်တရားထိုးခံရတယ်အဲ့ဒါလို့အချက်300အထောခံရတဲ့ရာဇောသားရဲ့ဒုက္ခတဲ့ငရဲဒုက္ခကကိုကြီးတယ်တဲ့ကဲဒါမောက်စပြီးတော့ပြီးဖို့ရတဲ့မြတ်စွာဘုရားဥပမာနဲ့ဟောပေးတာအာလုံးကြောင့်ကြလိုက်တဲ့အဝိစိဆိုတာဘာဖြစ်လို့အဝိစိခေါ်တယ်လို့ဘုန်းကြီးတို့အင်္ဂလိပ်လိုပြန်ထားတဲ့ကျမ်းစာထဲမှာအဝိစိကိုမှန်မှန်ယဉ်ယဉ်ဘာသာပြန်ထားတာရှိတယ်ဝိသိဆိုတဲ့စကားလုံးကအကြာလို့လည်းခေါ်တယ်။ဂျာဒီတစ်ခုနှစ်ခုရဲ့အကြာကာလဂျာကိုဝိသိလို့လည်းခေါ်တာရှိတယ်။နောက်ပြီးတော့နှမ်းတဘိုးကိုလည်းပဲဝိသိလို့ခေါ်တာရှိတယ်။အဲ့ဒီဘာသာပြန်တဲ့လူကဒီဝိသိကနှမ်းတဘိုးလို့ထင်ပြီးတော့ Where there is no way သ
တို့ဒီလိုဘာသာပြန်ထားတယ်။အဝီသီဆိုတာလိုင်းမရှိတဲ့နေရာလို့ဒီလိုပြောတယ်။သူဆိုချင်တာကပင်လေရဲ့အောက်ကျမ်းကျင်လို့ဒီလိုပြောချင်တာကမသိဘူး။တကယ်တော့အဝီသီရဲ့အတိတ်ပဲကအဲ့ဒီအတိတ်ပဲမဟုတ်ဘူး။အာဆိုတာ negative ဝီသီကအကြအလတ်အာကမရှိတာအကြအလတ်မရှိဘူးတဲ့။ဘာအကြအလတ်မရှိတာတုံးဆိုလို့ရှိရင်အဲ့ဒီငရေကြနေတဲ့ငရေလူငရေသားတွေရဲ့ကြားမှာလည်းပဲအကြာလတ်မရှိဘူးပြည့်ညတ်နေတယ်လို့ပြောတယ်။ဘလောက်ကြည့်အောင်ကြည့်ရုံဆိုရင်အဘူးထဲမှာအခလေးတွေထည့်ထားတယ်လို့ငရေမှာငရေသားဥကြီးကအလွန်များတယ်တဲ့။ဟုတ်ကဲ့လား။လူပြည်မှာလူတွေကအခုတန်ပေါင်း9000ကျော်ရှိလာတဲ့ကလူဥကြီးတွေတိုးတယ်လို့ဒီလိုထင်နေကြတယ်။ငရေကလူဥယေကတတ္တဝဥယေကကြီးတဲ့များတယ်လို့ကျွန်တော်မှတ်ရတယ်။အဲတော့လူဥယေတစ်ခုကိုနိုင်စာကြည့်မယ်ဆိုလို့ချင်းအိမ်တိုင်းမှာပဲနေတာပဲကြည့်လေ။လူက900လောက်ရှိမယ်ဆိုရင်အိမ်ပေါ်မှာရှိတဲ့ဟုတ်လား။အိမ်ညောင်တို့ဘိုးဟတ်တို့နဲ့ပေါင်းလိုက်မယ်ဆိုလို့ချင်းဘယ်သူတွေကများမယ်ချက်နော်။ဝယ်စိတ်တော့မပြောနဲ့တော့ရှားလား။အဲတော့တတိယဥယေကအဆက်မတန်များတယ်အဲ့တော့မနုဿတ္တဘောဒုံလဘောလူဖြစ်ရခဲ့တယ်ဆိုရင်တကယ်ဟုတ်တယ်တကယ်ဟုတ်အဝိသိမှာကြာနေတဲ့တတ္တဝါတွေဟာတဦးနဲ့တဦးအကြအနတ်မရှိအောင်နေရာကွက်လက်မရှိအောင်လူတွေဟာနေကြတယ်အဝိသိငရဲသားတွေဟာငရဲမှာနေနေကြတယ်ဒါကြောင့်မို့အဝိသိငရဲခံရတဲ့ပုဂ္ဂိုလ်တွေရဲ့တဦးနဲ့တဦးမှာကြာမရှိအောင်ပြည့်ညတ်နေလို့အဝိသိလို့ခေါ်တာတဲ့ဒါအတိတ်ပဲတခုနောက်တစ်ခုကအဲ့ဒီအဝိသိငရဲမှာမိဖယံကြီးကဟုံးဟုံးတောက်မိမတောက်တဲ့အချိန်ပိုင်းလေးဈာကာလလေးဆိုတာမရှိဘူးတဲ့အမြဲတမ်းတောက်နေတာဖြစ်လို့အဝိသိဈာကာလမရှိဘူးလို့ဒီလိုသိကြရနောက်တစ်ခုကဘာလို့ဆိုဆင်းရဲဒုက္ခရဲ့အကြောင်းဒီတခါတည်းရန်ဆင်းရဲမှုမရှိပဲနဲ့ချမ်းသာဒုက္ခရတဲ့ဈာကာလလေးဆိုတာလုံးဝမရှိဘူးတဲ့ဒလဇတ်ဆင်းရဲဒုက္ခတွေကြီးပဲရှိနေပြီးတော့ကြောင့်အဝိသိဆင်းရဲဒုက္ခတွေနဲ့တင်းကျပ်နေတဲ့ငရဲဘုံလို့ဒီလိုဆုံးလို့တာเนาะအဲ့ဒါကိုဘာသာပြန်တဲ့နိုင်ငံများကပါဠိတက်ဆိုဆိုင်ရီကထုတ်တဲ့စာအုပ်မှာပွဲရတဲ့ is a no way ပြောပြန်တာအတိတ်ပဲမရှိဘူးเนาะเออเอาอีกทีคือငရဲတစ်ခုပဲရှိအောင်ငရဲဆိုတာဆင်းရဲဒုက္ခအလွန်များပြီးတော့ချမ်းသာဒုက္ခကင်းတဲ့ဘုံဘဝဒါငရဲလို့ခေါ်တယ်တိရိစ္ဆာန်ဆိုတာကြတော့ဗတိလို့တိရိစ္ဆာန်ဒါလည်းပါဠိစကားပဲတိရောအင်စိတာတိတိရိစ္ဆာန်အရာလိုက်သွားတဲ့တတ္တဝါတိရိစ္ဆာန်ဆိုတာအရာလိုက်သွားတာကများတယ်တိရိစ္ဆာန်ဗတ္တရသွားတာရှားတယ်မဟုတ်လားမြင်တော့မြင်ဘူးကြပါလိမ့်မယ်။ဟိုအန္တတိတ်ဒေသမှာရှိတဲ့ပင်ကွင်ဆိုတဲ့ငှက်ကြတော့မတ္တရသွားတာရှိသေးတယ်။ဟုတ်ကဲ့။ဟိုဩစတြေးလျမှာရှိတဲ့ကင်ဂရူးဆိုတဲ့သားပိုက်ကောင်တွေလည်းပဲခုံသွားခုံသွားနဲ့သွားတာရှိသေးခေါင်းပေါ်ထောင်။ကြောင်တဲ့ကောင်တွေကဒါမျိုးမဟုတ်ဘူးအရာလိုက်တည်ရတယ်။ဟုတ်ကဲ့။ဒါကြောင့်မို့လို့အများကိုကြည့်ပြီးတော့တိရိစ္ဆာန်တိရောအစိတာအရာလိုက်နေကြတယ်အရာလိုက်သွားကြတယ်မိုးကိုကြောပေးထားတယ်ဆိုတဲ့တတ္တဝါမျိုးတွေဒါတိရိစ္ဆာန်လို့ခေါ်ခဲ့တယ်အဲ့ဒီတိရိစ္ဆာန်ဘဝမှာလည်းပဲကုသိုလ်ဖြစ်ဖို့အလွန်တရာမှခဲတယ်ခုနကငရဲဘုံဆိုတာတော့ဆင်းရဲဒုက္ခတွေအမြဲမပြတ်ခံနေရသည့်အတွက်ကြောင့်ကုသိုလ်စိတ်ဖြစ်ဖို့ဆိုတာအင်မတန်မှတ်ဖို့ခဲတယ်ဖြစ်နိုင်ပါ့မလားဖြစ်နိုင်ဘူးတိရိစ္ဆာန်မရှိတဲ့တခါတည်းကသွားကြိုက်တဲ့အခါလေးမှာကြည့်တယ်။သွားကြိုက်လို့ငိုနေရတဲ့လူစိတ်ကောင်းခြင်းရပေါ်ပါ့မလား။ပေါ်တယ်။ဟုတ်နော်။ခုကေဘုံပိန်ကီလာတွေပါလေရှိလို့လည်းတက်တာလေး။ရှင်တော်ဆိုဒီတိုင်းပဲချိတ်မိတ်ခံရတယ်သွားကြိုက်ပြီးဆိုလို့ရှိရင်။ဘာသေးဝါမှမရှိဘူး။ဟုတ်ကဲ့။အဲ့ဒီအချိန်မှာကုသိုလ်စိတ်ဖြစ်ဖို့ဆိုတာအလွန်ခဲတာပေါ့။ဒုက္ခရောက်နေတဲ့အချိန်။အဲ့တော့ငရဲဘုံမှာကုသိုလ်ဖြစ်ဖို့ခဲနေတရိစ္ဆာန်ပုံမှာရောကုသိုလ်ဖြစ်ဖို့အလွန်ခဲတရိစ္ဆာန်တွေလည်းကြည့်ပြီစာဖို့လို့အိပ်ဖို့လို့ပြောဖို့ပါဖို့လို့ဒီစိတ်ကပြောရင်ဘာစိတ်မှမရှိတရိစ္ဆာန် တိရစ္ဆာန်ရဲ့စိတ်ပါ။ယသောဘုရားကတိရစ္ဆာန်ရဲ့သဘောကိုဘယ်လိုဟောထားလို့ဆိုတော့အညမညခါဠိကဒုက္ခလခါဠိကတိရစ္ဆာန်လေးဆိုတာအညမညခါဠိကဖာဖာရင်းစားတယ်၊ဘာဘာရင်းစားတယ်၊တကောက်တကောက်စားပြီးတော့နေကြတာ။ဒုက္ခခါရိကအာရှိတဲ့ကောင်ကအာမဲတဲ့ကောင်ကိုစားပြီးတော့နေတယ်သူဆိုတတိဆံဘွားကလည်းအလွန်တနာကြကောင်းတဲ့ဘုံဘွားကြီးတစ်ခုပဲကုသိုလ်ဆင်းဖြစ်ဖို့အလွန်နေတဲ့ဘုံဘွားတစ်ခုဟုတ်ကဲ့အလွန်ကိုကန်ကောင်းတဲ့တတိဆံတွေကြတော့ကုသိုလ်ဆင်းဖြစ်ခွင့်တော့ရှိတော့ရှိတယ်ဒါကြီးပဲရှိလို့အလွန်ခဲရင်လေကြာဦးကြပါလိမ့်မယ်ရသော်ပြတဲ့တဲ့တော့ပါဠိလေးကပလဲလဲဆိုင်မဲလို့ဘာလို့ဒီလိုဟာမျိုးတော့နည်းနည်းပါးပါးရှိမှာပေါ့နော်ကောတကဝတ္ထုတွေကနေခွေးကလေးတို့ဒါမျိုးလေးတော့လည်းနှစ်ပါးပါရှိမှာပေါ့သို့တော်လည်းရေပေါ်ရာအပြင်ခြုံကြည့်လိုက်တယ်ဆိုရင်တိရစ္ဆာန်ရဲ့ဒုက္ခလူတွေရဲ့ဘဝမျက်မြင်ပါရှိပဲဆိုရင်အလွန်ကြီးမားတဲ့ဒုက္ခပဲအလွန်ကြီးမားတဲ့ဒုက္ခလူတွေရဲ့နှိမ့်သက်တာကိုခံရအေးတချို့ကထင်ကောင်းထင်လိမ့်မယ်တထေးအိမ်ဝေးထားတဲ့ခွေးတွေကြည့်ပြီးတော့အမလေးချမ်းသာတယ်လို့ထင်ကောင်းထင်နေလိမ့်အောင်မယ်နော်အဲ့တော့တရိစ္ဆာန်ဘုံဘွားဆိုတာချမ်းသာဒုက္ခအလွန်နဲတဲ့ဘုံဘွားတစ်ခုပဲလို့ဒီလိုမှတ်ရတယ်။ယသောဘုရားကဘာနဲ့ဥပမာပေးထားလို့ဆိုတရိစ္ဆာန်ဘုံကဘာနဲ့တူလို့ဆိုရင်လက်ခုပ်တစ်ပေါင်းနဲ့တဲ့မစင်တွင်ကြီးနဲ့ဥပမာပေးထားတယ်။အဲ့ဒီမစင်တွင်ကြီးထဲမှာခေါင်းရောခြေရောမြုပ်နေပဲဆိုရင်ဘယ်နဲ့နေပါ။နာလိုက်တာကလည်းလွန်အောင်ဟုတ်မလား။တရိစ္ဆာန်ဘုရားဆိုတာအဲ့ဒီလိုလမ်းဆော်ပြီးတော့ရစ်ပတ်ပင်ကြီးနေတဲ့ဘုံဘွားမျိုးကြီးပဲ။ယသဗျာကလက်ကုတ်တပေါက်လက်တဲ့မစင်တွင်ကြီးနဲ့ဥပမာပေးပြီးတော့ဟောထားတာရှိတယ်။ပါတနာသင်္ခရတော့မှာ။အေးနောက်တစ်ခုကတိတ်တာဘုံ။တိတ်တာဘုံဆိုတာတော့ဆင်းရဲဒုက္ခတွေအလွန်များတဲ့ဘုံ။စာရမဲမဲ၊တောင်ရမဲမဲငရေဒုက္ခနဲ့စာရင်တော့တက်တာလေးတွေတိရစ္ဆာန်နဲ့စာရင်လည်းတက်တာလေးလို့ပြောရမယ်။သို့တော်လည်းနေစရာမရှိ၊စားစရာမရှိ၊ဝတ်စရာမရှိ၊ငတ်ငတ်ပြက်ပြက်တဲ့အတက်ရှင်နေရတဲ့ဘုံဘဝပါတိရစ္ဆာန်ဘုံဘဝ။အဲကြိတ်တာဘုံဘဝပါ။အဲ့ဒါလို့ဆင်းရဲဒုက္ခတွေအလွန်ကြီး။အဲ့ဒါတွေကိုငရေတိရစ္ဆာန်ကြိတ်တာလို့ဆိုရဲဒီဘုံတွေကိုအပေဘုံလို့ခေါ်တယ်။အဲ့ဒီအပေပုံရဲ့တကားဆိုတာဘာကိုပြောတာလဲဆိုရင်ကိလေသာလေးကိုပြောတယ်အထူးအဖြစ်တော့စိတ်ယုံမာလေးကအပေရဲ့တကားပဲနော်ကိလေသာတွေဟာအပေတကားပဲကိလေသာတွေနဲ့အမှုတို့ကံတရားတွေဟာအပေရဲ့တကားပဲအပေကြားသိတဲ့ကံတရားတွေကဘာတွေလဲလို့ဆိုလို့ရှိရင်အလုံးသိနေကြတဲ့အကုသလကမ္မပဋ္ဌာန်၁၀ပါးအကုသိုလ်တရားမှန်တရားတွေအပေတကားကိုပွင့်စေပြီးအပေကိုကြသိနိုင်တယ်အဘုဒ္ဓလောကဘာဝတ္ထတရား၁၀ပါးဆိုတာကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးဒါကိုပြောတာအဲတော့ကာယဒုစရိုက်၃ပါးဆိုတာလည်းအလုံးပြီးတဲ့အတိုင်းပဲသူများအတိုင်းကိုတတ်တာရဲ့သူများဥစ္စာခိုးတာရဲ့သူတော်ဘာသာမယားပြမလာရဲ့ဟောကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးဆိုတာလိန်ပြောတာခုံတိုက်တာဆဲရတာအကျိုးမဲ့တဲ့စကားကြီးပြောတာမူတာဝါဒပိတုဒဝါစာသုဒဝါစာတဘပလာပအဲ့ဒါတွေကအပင်ကိုရောက်စီလိုက်တဲ့သဘာဝတရားတွေကြီးပဲအလုံးဟာအပင်ကိုဆွဲချတဲ့တရားတွေကြီးပဲနောက်တစ်ခုကစိတ်ထဲမှာဖြစ်ပြီးတော့အပြစ်ကြီးတဲ့ဟာတွေကဘာလို့ဆိုရင်အဘိဓါသူများပစ္စည်းကိုကိုယ်ပစ္စည်းဖြစ်လို့မဟုတ်တော့ပါဖြာပါကအေးဒီလူသေးသွားရင်ကောင်းပါပဲဒီလူတွေဒုက္ခရောက်ကုန်ရင်ကောင်းပါပဲလို့သူများကိုပစ္စည်းရပစ္စည်းကြောင့်စိတ်ထဲကတွေးနေတဲ့ဖြာပါကအဲ့ဒါလည်းအကုသိုလ်မိစ္ဆာတည်းကြီးလောကမှာကုသိုလ်ဆိုတာမရှိဘူးအကုသိုလ်ဆိုတာလည်းမရှိဘူးကုသိုလ်ပြုလို့ဘာအကျိုးမှလည်းမရှိဘူးအခုတို့လုံးနဲ့ဘာဖြစ်မှမရှိဘူးလို့ကံကံကြီးကျုံးလို့လက်မခံမဲ့နဲ့ညင်းတယ်ပြီးမှားရတဲ့အယူအဆတရားကိုမိစ္ဆာဒိဋ္ဌိကြီးကြီးရအဲ့ဒီအခုတထအခုတလကမ္မပဋ္ဌာန်တရား၁၀ပါးဟာအပေကုန်ကိုကြားရောက်စေတဲ့တရားတွေကြီးမို့သူတို့အပေတကားလို့ပြောလို့ရတယ် ကိုယ့်ကိုယ်ကိုပြန်ပြီးတော့ချစ်ငါမှာအပေတကားတွေပွင့်နေသလားအပေတကားပိတ်နေသလားသူကကိုမေးချင်သိအခုပြောခဲ့တဲ့အမှုတော်တွေလည်းကိုလုံးနေတဲ့အမှုတော်တွေဒီဘဝမှာရှိနေသလားဒါစဉ်းစားရရသောဘုရားသခင်ကိုယ်တော်များကယေကေပိအကုသလဓမ္မသဗ္ဗေတိအတော်ဘာကင်ကမနိယအကုသိုလ်မှန်မှန်များအောက်ဆွဲသွားတာရှိတယ်အပေါ်ကိုတင်ပေးတဲ့အကုသိုလ်တခုမှမရှိဘူးတဲ့အခုပြောခဲ့တဲ့အကုသလသမ္မပဒတရား၁၀ပါးကိုကျွမ်းလွန်တဲ့ပုဂ္ဂိုလ်တွေအဲ့ဒီစိတ်သဘောထားတွေမိမိရဲ့တဏ္ဍာမှာဒီစေရနာတွေစိတ်ယုံမာတွေကုသတ္တမဖြစ်ပြီလို့ဆိုလို့ရှိရင်တော့အဲ့ဒီမိမိတဏ္ဍာမှာဖြစ်တဲ့စိတ်စေရနာတွေကဒီပုဂ္ဂိုလ်အောက်ကိုကြောက်အောင်ဆွဲချတယ်ဒီလိုဆိုတော့ဒါကြောင့်မလို့အပေတကားဆိုတာအဲ့ဒီပုဂ္ဂိုလ်ဒီအကုသိုလ်ကမ္မပဒတရား၁၀ပါးကိုပြောမိမိတဏ္ဍာမှာတစ်ခါဖြစ်လိုက်တာနဲ့သူကဆုံးပြီးဆောင်းပြီးသွားတယ်ကိလေသာတွေနဲ့ပေါင်းပြီးတော့စွန့်အင်တတိတွေဖြစ်လာတယ်စွန့်ရည်တွေဖြစ်လာတယ်အခြားအကြောင်းတွေနဲ့ညှဉ်းညွတ်လာပြီးဆိုလို့ရှိရင်မကောင်းတဲ့ဘုံဘဝမှာအကျိုးထောက်လို့နေဒါကြောင့်အကုသိုလ်ကမ္မဖတ်တရားတွေမိမိတဏ္ဍာမှာရှိနေသေးလို့ရှိရင်ဒါကမှအပင်မျိုးစိတ်တွေရှိနေသေးတယ်လို့ဒီလိုပဲအောက်မေ့ကြရတယ်ကုသိုလ်ကမ္မဝဋ္ဌတရားဆိုတာအဲ့ဒါတွေကိုရှောင်ကျင်ရအဲ့ဒါတွေကိုရှောင်ကျင်လိုက်တာနဲ့တကြိုက်နဲ့ယေကေသိကုသလဓမ္မသဗ္ဗေတိဥပရိဘာကိင္ခမနိယကုသိုလ်မှန်မြအထက်ကိုဆွဲတင်တယ်။ဟောအထက်ဆွဲတင်တဲ့ကုသိုလ်ရှိနေလို့ရှိရင်ခုနကအပေတကားကြီးဘယ်လိုပဲပွင့်နေတယ်အထက်ဆွဲတင်တဲ့ကုသိုလ်ရှိလို့ရှိရင်အဲ့ဒီကုသိုလ်ဆိုတဲ့တရားကနေပြီးတော့ကိုယ်ထိန်ထားပြီလို့အပေတဲကိုမကြနိုင်ဘူးလို့ဒီလိုပြောလို့ရတယ်။သို့တော့အပေတကားဒီပုဂ္ဂိုလ်ကြီးကုသိုလ်ကောင်းမှုလုပ်ရုံနဲ့အပေတကားဒီပိတ်သွားပြီလို့ပြောလို့ရလားဆိုတော့ပြောလို့မရဘူး guarantee မရှိဘူးဒါ။ဘာဖြစ်လို့လို့ဆိုရင်လူတွေရဲ့တဏ္ဍာမှာအကုသိုလ်ဖြစ်ဖို့အနေထားတွေအခြေအနေတွေကရှိနေတယ်။ဥပမာပဲဒေါသဖြစ်စရာမျိုးစိတ်တွေရှိတယ်လောဘဖြစ်မဲ့မျိုးစိတ်လေးတွေရှိနေတယ်။အခုလောလောဆယ်လောဘမဖြစ်ပေမဲ့လို့လောဘဖြစ်စရာအာရုံနဲ့တွေ့ရင်လောဘတွေဖြစ်မယ်။အခုလောလောဆယ်ဒေါသမဖြစ်ပေမဲ့လို့ဒေါသဖြစ်စရာအာရုံနဲ့တွေ့ရင်ဒေါသလေးတွေဖြစ်လာမယ်။အဲ့ဒါလို့ဖြစ်နိုင်တဲ့အနေအထားလေးတွေရှိနေသေးရင်စိတ်မချရဘူးလို့ပြောတာ။မိများလို့ပေါ့။မိလောင်နေတဲ့အရာဆိုလို့ရှိရင်တတိထားပြီးတော့နေရတယ်ကဲအိုကြီးရှိတာလို့ရှင်အနာနာမှာမိတ္တိပြုနေရတယ်မပြုလို့ရှင်မိထတောင်းနိုင်တယ်ဟောအဲ့ဒီအနေအထားမျိုးလူရဲ့တဏ္ဍာမှာအနုတ္တယဆိုတဲ့ကိလေသာတွေမကင်းသေးလို့ရှင်အပေတကားပိတ်ပြီလို့ပြောဖို့တော်တော်ခက်ချင်းတယ်ဟောကဲကိလေသာတွေရှိနေသေးတယ်မြတ်ကံတရားတွေကအကျိုးပေးနေမှာကိလေသာကိုအကြောင်းပြုပြီးတော့အကုသိုလ်ကံတွေမိမိတဏ္ဍာမှာစုမိနေပြီအဲ့ဒီအကုသိုလ်တွေကအပေမှာအကျိုးပေးတာဖြစ်သောကြောင့်အပေတကားကပွင့်နေတယ်လို့ဒီလိုပြောတာဒါဖြင့်အပေတကားပိတ်ချင်ရင်ဘယ်လိုလုပ်ရမလဲအပေတကားပိတ်ဖို့အတွက်ဘာလုပ်ရမလဲဘာနဲ့မှအပေတကားပိတ်လို့ရတယ်ဒီနေရာမှာစဉ်းစားကြရနော်ကုသိုလ်ကောင်းမှုလုပ်ပြီးတော့အပေကလွတ်သွားတဲ့ပုဂ္ဂိုလ်တွေမရှိနိုင်ဘူးလားဆိုပါစို့ကာနာကောင်းမှုလုပ်တယ်သီလဆောက်တည်တယ်ကမ္မထဘာဝနာပွားများအထုတ်တယ်သို့သောသောတာပန်ဆိုတဲ့အဆင့်မရောက်ဘူးအဲ့ဒီပုဂ္ဂိုလ်အပေမလွတ်နိုင်ဘူးလားလို့ပြောရင်လွတ်နိုင်ပါတယ်လို့ပဲဖြေရမေးပြီပေါ့ဖြစ်နိုင်တယ်လို့ပဲပြောရသို့သော guarantee ရှိလားမရှိဘူးကံဒီရောမရှိဘူးရှင်းတော့ကအပ္ပဒံပါဠိတော်ထဲမှာဆိုလို့ရှိရင်အမျိုးကောင်းတရားအမျိုးကောင်းသားတရားဟာမြတ်စွာဘုရားတစ်ခုကိုပန်းလေးတစ်ပွင့်ထူလိုက်တာနဲ့60တကပါအပေမလာပဲနဲ့နောက်ဆုံးကြတော့အဲ့ဒီပန်းလူတဲ့ကုသိုလ်ကိုအကြောင်းပြုပြီးတော့ရဟန္တာဖြစ်ပြီးပြိဋိဘံဆံသွားတယ်60နဲ့တကပါအပေမကြခဲ့ဘူးဆိုတဲ့ဝတ္ထုတွေရှိပါတယ်ဒီလိုဒါကဂရန်တီရှိတာလားဆိုတော့မရှိဘူးဂရန်တီရှိလို့ပြောတာမဟုတ်ဘူး အပေတကားတော့ဖွင့်နေတာဖွင့်နိုင်ကြတာမဟုတ်ဘဲဟုတ်တကားဖွင့်နေတိုင်းတကားတော့ပဲထွက်တာဟုတ်ကဲ့လားအေးတကားတော့ဖွင့်နေဖွင့်နေမှာပဲသို့တော်လည်းတကားနဲ့မဝင်လို့ရှိရင်တော့မရောက်ဘူးပေါ့အေးကုသကောင်မှုလုံးနေတဲ့ပုဂ္ဂိုလ်တွေဟာအပေတကားပိတ်တယ်လို့ဒီတာမန်ကုသိုလ်တွေနဲ့အပေတကားပိတ်တယ်လို့ပြောလို့မရဘူး guarantee မရှိဘူးအမခံချက်မရှိဘူးသို့တော်အပေကုံကိုကြမှာလားလို့ပြောလို့ရှိရင်စတင်မှာကြမှာပေါ့ဘယ်သူကဆွတ်တင်ပေးလို့ဆိုရင်ကုသကံတွေကဆွတ်တင်ပေးနေမှာဒါနဲ့အခြေအနေအမတန်ကောင်းနေမှာဟုတ်ကဲ့လားအခြေအနေမကောင်းလို့မရဘူးတဲခုနကပန်းကလေးတစ်ပွင့်ယူလာတဲ့ကိုယ်စိတ်ကဘာအပေမလားဘူးဆိုတာဒီပန်းလေးတစ်ပွင့်ဆိုတဲ့ကုသကောင်းမှုကနေပြီးတော့ကယ်သွားတာလားလို့ဆိုတာဒီလိုတွက်လို့မရဘူးဘယ်လိုယူရမလဲဆိုရင်ဖះကိုရည်စုပြီးတော့ပန်းကလေးတစ်ခွင်းစူတာကိုအကြောင်းပြုပြီးတော့ကောင်းတဲ့ဘုံဘွားရောက်တော့ကောင်းတဲ့ဘုံဘွားရောက်တဲ့အခါကုသိုလ်တွေဆက်လုပ်တယ်ဟောနောက်ဘဝလည်းကုသိုလ်တွေဆက်ဆက်လုပ်တယ်ကုသိုလ်တွေဆက်ဆက်လုပ်တယ်ဆက်ဆက်လုပ်သွားလို့အပင်မကြတာပန်းလေးတစ်ခွင်းဒီဘဝမှာလူရတဲ့ကောင်းတဲ့ဘုံဘွားရောက်တော့လေမိမိလျော့လျော့နေပြီးတော့အကုသိုလ်တွေလုပ်မယ်ဆိုငဲချမှာပဲလေဒါပန်းလေးတစ်ခွင်းလှူတာနဲ့ဒီကုသိုလ်ကလည်းကဲသွားတယ်ဆိုတာကဒီကုသိုလ်ရဲ့ဆိုင်းသတ္တိကိုဖော်ပြတဲ့အနေနဲ့သာဟောတာနော်တကယ်အသေးစိတ်ယူရမှာပန်းလေးတစ်ခွင်းလှူလိုက်လို့ကောင်းတဲ့ဘုံဘွားရောက်သွားတယ်အဲ့ဒီကောင်းတဲ့ဘုံဘွားရောက်တဲ့အခါကုသိုလ်တွေဆက်ပြီးတော့လုံးတယ်လုံးပြီးအတွက်ကြောင့်ကောင်းတဲ့ဘုံကကောင်းတဲ့ဘုံရောက်ပြီးတော့နောက်ဆုံးမှာဖះနဲ့တွေ့လို့ယဟန္တာဖြစ်ပြီးပြိဋိဘာသာဟာဟောဒီလိုအသေးစိတ်မျိုးဆုလို့လေနော်ဒါကြောင့်မလို့တခြားကုသိုလ်ကံတွေဆိုတာအကုဒိုက်ပါလေအမကုဒိုက်ဘူးမဟုတ်ဘူးသို့တော်အပေတကားပိတ်တလားလို့မေးလို့ရှိရင်တော့အပေတကားပိတ်တာဟာနိဗ္ဗာန်တကားဖွင့်နိုင်မှာအပေတကားပိတ်တယ်လို့ဒီလိုမှတ်ကဲဒါကြီးနိဗ္ဗာန်တကားကိုဘာလဲဖွင့်တယ်နိဗ္ဗာန်တကားဖွင့်နေတယ်ဆိုလို့ရှိရင်တော့ဝိပဿနာနဲ့ပဲဖွင့်လို့ရတယ်နိဗ္ဗာန်တကားဟာဝိပဿနာနဲ့ပဲသွားရတယ်ဟုတ်ကဲ့ဝိပဿနာရှင်းစင်မရှင်းမဲနဲ့နိဗ္ဗာန်ကဖွင့်တယ်ဆိုတာတော့မရှိဘူးလေ။ဒါကြောင့်မလို့နိဗ္ဗာန်ကဖွင့်ဖို့ရတဲ့အခြေခံလိုအပ်ချက်ပါလိလို့ဆိုရင်မဂ္ဂင်၈ပါးကျင့်တရားကျင့်ရမှာပဲ။မဂ္ဂင်၈ပါးကျင့်တရားကျင့်တယ်ဆိုရင်မဂ္ဂင်၈ပါးကဘာလဲဖွင့်သီးထားတယ်ဆိုတော့သီလသမာဓိပညာသုံးမျိုးနဲ့ဖွင့်သီးထားတယ်။ဒါကြောင့်မလို့ဝိပဿနာရှင်းတော့လဲဆိုရင်ကိုယ်ကျင့်တရားကောင်းအောင်ရှင်းတော့ကိုကျင့်သီလသေးဝရမယ်ကိုကျင့်သီလပေါ်မှာမူတည်ပြီးကိုကျင့်သီလပေါ်မှာရပ်တည်ပြီးတဲ့အခါကျတော့သမာဓိတရားတို့ပညာတရားတို့တို့ပေါ်အောင်ကျူစာအပ်တော့ဒါကိုမြတ်စွာဘုရားဒီဝိသုဒ္ဓိမဂ္ဂံကြီးရေးတာမြတ်စွာဘုရားဟောထားတဲ့ဂါထာတစ်ပုဒ်ကိုဖွင့်ဆိုတဲ့ဂျမ်းအဲ့ဒီတန်ယုတ်ပါဠိတော်မှာလာတဲ့သာသာတယောက်ရဲ့အမေသို့မဟုတ်ပုံသားတယောက်ရဲ့အမေအဲ့ဒီအမေကိုမြတ်စွာဘုရားကခြင်းစဉ်တစ်ခုအနေနဲ့ဖြေထားတယ်။တိမေပဋိဋ္ဌာယနရောသဗ္ဗေယောစိတ်တပညာသဘာဝယအာတာပိနိပကောဘိက္ခုသောဣမံဝိသတေစတံဆိုပြီးအဲ့ဒီကထာကိုဖွင့်လိုက်တာဝိသုဒ္ဓိမဂ္ဂံဤတစ်ချမ်းဖြစ်သွားတယ်။ဖွင့်တာဒီကထာလေးတစ်ပုဒ်ကိုပဲဖွင့်တယ်။အဲ့တော့ဘုရားမြတ်စွာရဲ့သာသနာတော်မှာနိဗ္ဗာန်တကားကြီးဖွင့်ဖို့အကျင့်ဟာဒီတစ်ခုတည်းပဲရှိတယ်ပါတော့ဆိုရင်တိလေပဋိဋ္ဌာယရှင်းဥစွာကိုချင်းတရားပေါ်မှာရက်ပြရမယ်မဂ္ဂင်ရှင်ပါတော့မှာသမာဝါစာသမာကမ္မန္တသမာအာဇီဝါဆိုပြီးတော့ကိုချင်းတရားကို၃မျိုးနဲ့ထည့်ပြီးတော့ပြထားတယ်နှုတ်အချင်းကောင်းရမယ်ကိုချင်းကောင်းရမယ်အသက်ဝိမှုအချင်းမှန်ရမယ်ကာယကဝစီကအဲ့ဒါကိုချင်းတရားပြည့်စုံရမယ်လို့ဟောမဂ္ဂင်ရှင်ပါတော့မှာသမာဝါစာသမာကမ္မန္တသမာအာဇီဝါတမေယဝုတ်ကလွတ်ချင်လို့ရှိရင်လေဟောဒီတမေယဝုတ်ထဲကအကောင်းကိုရှာပြီးအဆိုးကိုဖယ်ရှားရတာတခြားကိုသွားရှာပြရမလို့ဒါကြောင့်မလို့တရားချာကိုမှတွေ့ကိုယ်တန်တာမှာဖြစ်တဲ့တရားမကောင်းတာဖယ်ကောင်းတာလို့တို့ပေါ့အောင်လုပ်တာပဲတခြားကနေရှာပြီးတော့ယူရတာမဟုတ်ဘူး ကိုယ်တဏ္ဍာမှာမကောင်းတဲ့စိတ်တွေမပေါ်အောင်ထိန်းကွက်တယ်မကောင်းတဲ့စိတ်တွေမပေါ်အောင်ဖယ်ရှားပြစ်တယ်မကောင်းတဲ့အကျင့်ဆိုးဆရိုက်ဆိုးတွေကိုဖယ်ရှားပြီးတော့ကောင်းတဲ့အကျင့်ဆိုးဆရိုက်ဆိုးတွေကိုတိဆောက်ပေးတာကိုယ်တဏ္ဍာမှာလောရမဲ့ဟာတွေကြည့်မယ်အပြင်ကယူပြီးလှုပ်ရှားတယ်ခုမှမရှိဘူးဟုတ်ကဲ့ကဲတော့ဒီလိုလုံးနိုင်အောင်အတွက်အကြောင်းတရားတွေမလိုအပ်ဘူးလားလို့ဆိုလိုအပ်တယ်ဒါကြောင့်မလို့အနည်းဆုံးအရိယပုဂ္ဂိုလ်ရဲ့အဆင့်ကိုပထမဆုံးအဆင့်ကိုသောတာပန်လို့ခေါ်တာအဲသောတာပန်ဖြစ်ဖို့ရာအတွက်အကြောင်း၄မျိုးရှိတယ်အကြောင်း၄မျိုးကအပြင်ဘက်ကအကြောင်းက2ခုအတွင်းအကြောင်းက2ခုဘယ်ရာပဲဖြစ်ဖြစ်အတွင်းနဲ့အပြင်ကပေါင်းရတယ်အတွင်းကြီးလည်းမရဘူးအပြင်ကြီးလည်းမရဘူးဟုတ်ကဲ့လားကံလူတွေအသက်ရှင်နေတာအတွင်းနဲ့အပြင်နဲ့ပေါင်းပြီးအသက်ရှင်တာလားသို့မဟုတ်အတွင်းကြီးအသက်ရှင်တာလားလေပဲကနေရှူတာတော့အပြင်ကရှူတာဟုတ်ကဲ့လေရှူပြီးတော့ပြန်ထုတ်တာကဘယ်ကထုတ်တာနော်သာသာတွေကဘယ်ကလာတာနော်အပြင်ကလာဟုတ်ကဲ့လူတွေအသက်ရှင်နေတာလည်းအတွင်းနဲ့အပြင်နဲ့သွားနေတာပဲအတွင်းအကြောင်းအပြင်အကြောင်းအတွင်းအကြောင်းအပြင်အကြောင်းဟုတ်ကဲ့ထို့တူပဲနိဗ္ဗာန်ရောက်ဖို့အားထုတ်ဖို့ဆိုတဲ့နေရာမှာလည်းအတွင်းအကြောင်းအပြင်အကြောင်းနှစ်ခုရှိတယ်အဲ့တော့သောတာပန်ဖြစ်ဖို့ရအကြောင်းလေးမျိုးထဲမှာနမတိကပါလို့ဆိုရင်တပ္ပုရိသတံတေဝတပ္ပုရိသတံတေဝဆိုတာသူတော်ကောင်းနဲ့ပေါင်းသင်းစည်းကပ်ခြင်းဒါသူတော်ကောင်းကိုစည်းကပ်ရမယ်လို့ပြောတယ်ဒါစိတ္တရိပုဒ္ဒရာမထေရကြီးဟာရှိသူတော်ကောင်းနဲ့မတွေ့ခင်ကသိသိပြရပတ်ကြီးထံမှာအမရဝိထေပါဆိုတာမရေရတဲ့အယူဝါဒကြီးကိုသူလက်ခံပြီးတော့ရှင်းသုံးနေခဲ့တယ်။နောက်ဆုံးကျတော့အဲ့ဒီအယူဝါဒရဲ့မမှန်တာကိုသိတော့ရှင်းအပ္ပတိနဲ့ဆုံပြီးတဲ့အခါမှာအမှန်တရားကိုသူရတာပေါ့လား။အကယ်၍သာစိတ္တရိပုဒ္ဒရာအလောင်းဥပဒိဋ္ဌပြလိုက်ဟာရှင်းအပ္ပတိနဲ့သာမဆုံဘူးဆိုရင်ဒီအမှန်တရားကိုသူသိခွင့်ရှိပါမလား။ဒီလိုဒါကြောင့်မလို့ဒီရှင်အပ္ပစီနဲ့တွေ့ဆုံတာဟာသပုရိတာသံတေဝပဲအဲ့တော့သူကသူဆုံတာလားတမင်လိုက်တာရှင်သာရိပုတ္တရာကရှင်အပ္ပစီနောက်ကိုတမင်လိုက်တာဟုတ်ကဲ့မတော်တဆလမ်းတွေ့တာမဟုတ်ဘူးလမ်းတွေ့ရင်မတော်တဆတွေ့ရင်တင်းသွားကြမှာပေါ့ဒီလိုတွေ့တာမျိုးပြောတာမဟုတ်ဘူးနော်ဥပဒိဋ္ဌရှင်သာရိပုတ္တရာအလောင်းဥပဒိဋ္ဌပြပိုက်ရှင်အပ္ပတိကိုမြင်လိုက်တာနဲ့သူကစဉ်းစားတယ်အိုးဒီပုဂ္ဂိုလ်တော်ထူးခြားတဲ့ပုဂ္ဂိုလ်ပဲရုပ်ဖြစ်အင်္ဂါလည်းပဲအမတန်မှကြီးမြင့်တယ်မျက်နှာကအမတန်ကြီးတယ်စိတ်ချမ်းသာတဲ့ပုံပဲသူ့မှာတရားလို့တရားရရှိလူစရအကဲခတ်ကြည့်လိုက်ရင်သိစိတ်ညစ်နေတဲ့မျက်နှာနဲ့စိတ်ကြီးနေတဲ့မျက်နှာနဲ့တူသလားမတူဘူးလားမတူဘူးနော်အတွင်းထဲမှာအပူရှိတဲ့ပုဂ္ဂိုလ်ရဲ့မျက်နှာနဲ့အတွင်းထဲမှာအပူကင်းတဲ့ပုဂ္ဂိုလ်မျက်နှာရောတွေ့ရလား ဟုတ်ပါဘူး။ဒါကြောင့်မလို့ရှိရှင်သာရိပုတ္တရာအလောဥပဒိဋ္ဌပြပွဲကရှင်အပ္ပစီကိုမြင်လိုက်တဲ့အခါကျတော့မျက်နှာကြည့်လိုက်တာဟာအပူပင်ကင်းတဲ့ပုဂ္ဂိုလ်ပဲ။ကိလေသာကင်းတဲ့ပုဂ္ဂိုလ်ဆိုရင်သူကသိသွား။ကိလေသာဆိုအပူတွေကိုပြောတာနော်။ပူးနေရတဲ့ပုဂ္ဂိုလ်။အဲ့တော့ရှင်အပ္ပစီမြင်လိုက်တာလေရှင်အပ္ပစီတောက်ကိုတန်းလိုက်သွားတိုက်သွားပြီးတော့ဝကြီးနဲ့ပြုတ်ပြီးတော့မေးတော့တာလေတရားဆွေးနေတော့မေးတော့ဘာဖြစ်လဲအဲ့ဒါကိုပြောတာသပ္ပုရိသသံတေဝသူတော်ကောင်းနဲ့ပေါင်းလိုက်တယ်ပေါင်းလိုက်တော့ဘာရလို့ဆိုရင်တတ္တမသဝနသူတော်ကောင်းတရားကိုကြားနာလိုက်ရတယ်ဟောနှစ်ခုဒီနှစ်ခုဒီအပြင်အကြောင်းလားအတွင်းအကြောင်းလားအပြင်အကြောင်းအဲ့ဒါကဥပနိဒေယပစ္စည်းရောလို့ခေါ်တာပဋ္ဌာန်းဆက်လေးပစ္စည်းတယ်မလူတွေကပဋ္ဌာန်းဆက်ပစ္စည်းလေးပစ္စည်းကိုအန္တရာယ်ခြင်းဖြင့်ရွတ်နေကြတာနော်တကယ်အန္တရာယ်ခြင်းဖြင့်ရွတ်ဖို့မဟုတ်ဘူးနားလည်ဖို့ဥပနိဒေယပစ္စည်းရောအာကောင်းတဲ့အကြောင်းဆိုတာအဲ့ဒါပဲတတိထားမှာတကယ်သူတော်ကောင်းသူမြတ်လောင်းနဲ့ပေါင်းပြီးဖို့တိတ်အေးကြီးတယ်ပေါင်းတယ်ဆိုတာထိုသူတော်ကောင်းထံစီကတ်တယ်သူတော်ကောင်းစီကအတိတ်ဉာဏ်တွေရအောင်ယူတယ်ဒါမျိုးကိုဆွလို့တယ်နော်အေးသပ္ပုရိတသံတေဝသူတော်ကောင်းနဲ့ပေါင်းတဲ့စီကတ်ခြင်း တတမတဝနာပေါင်းသိမိအတွက်ကြောင့်ရလာတဲ့အကျိုးကတတမတဝနာသူတော်ကောင်းတရားကိုကြားနာခွင့်ရခြင်းဆိုဟောတာအပြင်အကြောင်းနှစ်ခုတော့ရလိုက်ပြီဒါပေမဲ့အတွင်းအကြောင်းမရှိဘူးဆိုရင်ဒီအပြင်အကြောင်းနှစ်ခုဒီအလုံးမဖြစ်ဘူးအတွင်းအကြောင်းကဘာတော့ဆိုလို့ရှိယောနိသောမနတိကာရမှန်မှန်ကန်ကန်စဉ်းစားတတ်ရမယ်တာဟုတ်တယ်မဟုတ်ဘူးဟုတ်ကဲ့မှန်မှန်ကန်ကန်စဉ်းစားစဉ်းစားတတ်ရမယ်ဓမ္မလို့ဓမ္မပฏิပတ်တိလောကုတ္တရာတရားနဲ့လိုက်ဖြစ်တဲ့အချက်မျိုးကျင့်ရမယ်။အနုဓမ္မဆိုတာသိအောင်ကျင့်မယ်။ဥပမာမဲ့ရခြင်းမဲ့နဲ့သိလျော်ဆိုလိုတာကတတိဖြစ်ခြင်းတတိဖြစ်ဖို့ရန်နဲ့လျော်တဲ့အလုပ်မလုပ်ရပေဘူးလား။ဟုတ်ပါရဲ့ဗျာ။ဒီတန်ရအလုပ်လုပ်ရတယ်ဆိုတာအဲ့ဒါပြောတာ။ဓမ္မလို့ဓမ္မပฏิပတ်တိဆိုဓမ္မဆိုတာမတရားဖူတရားနိဗ္ဗာန်ကိုဓမ္မလို့ခေါ်တယ်အနုဓမ္မဆိုတာအဲ့ဒီမတရားဖူတရားနိဗ္ဗာန်တရားတွေကိုရနိုင်တော့တဲ့အကြောင်းဖြစ်တဲ့သီလသမာဓိပညာဆိုတဲ့အကျင့်တရားတွေကိုပြောတာအဲ့ဒါကိုဓမ္မလို့ဓမ္မပฏิပတ်တိအဲ့ဒီအကျင့်တွေကိုကျင့်ရမယ်မက်ဖို့နဲ့ထိုက်တန်တဲ့အကျင့်မျိုးကျင့်ရမယ်လို့ဒီလိုဆိုလို့တယ်ဟုတ်ကဲ့ကျင့်တဲ့အခါမှာလည်းတဏ္ဍာရေခုံတဲ့ပါတဲ့အတိုင်းပဲလေသုပ္ပတိပန်တော်မမှန်ကန်ကန်ကျင့်ရမယ်ဥသုပ္ပတိပန်တော်ကောက်ချစ်ဆင်းလဲတာယူမပါရဘူးယူယူသားသားတကယ့်ကိုဖြောင်းဖြောင်းမမှန်ကျင့်ရမယ်ညာယပတိပန်တော်တကယ့်လမ်းစဉ်မမှန်ကျင့်ရမယ်သာမိတိတိပန်တော်တလွဲကိုမကျင့်ရဘူးယူသေးလောက်အောင်မှန်ကန်တဲ့အနေထားမျိုးရောက်အောင်ကျင့်ရမယ်ဆိုဟောကျင့်ပုံကျင့်နေရတယ်ဒီလိုကြွားသေးတယ်နော်အေးအပြင်ဘက်ကအကြောင်းတစ်ခုကသူတော်ကောင်းနဲ့သူတော်ကောင်းကိုစိတ်ကချင်းသူတော်ကောင်းကိုစိတ်ကတဲ့အတွက်ကြောင့်သူတော်ကောင်းတရားချမ်းသာခွင့်ရခြင်းဆိုတဲ့ဒီအခွင့်အရေးနှစ်မျိုးရလာပြီရလာတဲ့အခါမှာယောနိသောတတိကာရမှန်မှန်ကန်ကန်စဉ်းစားဆင်ခြင်နိုင်မှုဆိုတာဒါအကြောင်းတစ်ခုဓမ္မနုဓမ္မပฏิပတ်တိမှန်မှန်ကန်ကန်စဉ်းစားဆင်ခြင်တဲ့အတိုင်းကိုချစ်တရားကိုသီလကိုကျင့်မယ်၊သမာဓိကိုကျင့်မယ်၊ပညာကိုကျင့်မယ်ဆိုတဲ့ဒီအကျင့်တရားခုနကပြောတဲ့ဝိပဿနာကျင့်စဉ်ကိုကျင့်တာကဲအတွင်းအကြောင်းကနှစ်ခုအပြင်အကြောင်းကနှစ်ခုပေါင်းလိုက်တဲ့အခါကျတော့သောတပတ္တိမက်ဆိုအကျိုးပေါ်လာတာပြောနော်အဲ့ဒါမပါဘဲနဲ့တော့ဘာမှမရဘူးတာပြောအဲ့ဒါပါရဣဒံယောလို့ပထမသူတော်ကောင်းကိုပေါင်းသိစိတ်ကြရမယ်နောက်သူတော်ကောင်းတရားကိုနာရမယ်ယောနိတော်မဲ့ဒီခါကမှန်မှန်ကန်ကန်စဉ်းစားဆင်ခြင်နိုင်တဲ့သွားအားရှိရမယ်ဒီခေါ်မှန်ရမယ်ဓမ္မနုပฏิပတ်ဓမ္မပฏิပတ်တိလောကုတ္တရာတရားနဲ့လိုက်လျောမြည်ထွေချင့်ကြံကြိုးကိုအထောက်နိုင်ရမယ်ဆိုတော့ဘယ်လိုအထောက်ရမှာလဲလို့ဆိုရင်ဒါဝိပဿနာချင့်စဉ်ကိုကျင့်တာဟာလေကဲဝိပဿနာချင့်စဉ်ကိုကျင့်လို့ချင်းဘယ်လိုအာယုပြုရမှာတော့လို့မေးလို့ရှိရင်ရသော်ဘုရားကလမ်းစဉ်တစ်ခုတည်းပဲရှိနိဗ္ဗာန်သွားချင်လို့ရှိရင်လမ်းတစ်ခုတည်းပဲဘယ်လမ်းကကျောင်းပါဘူးအေးနိဗ္ဗာန်သွားချင်လို့ရှိရင်သမာဓိရှင်းစင်နဲ့ဘာကိုအရင်ဖယ်ရှားရမလို့ဆိုရင်ဒီနိဝရဏတရားနာပါးကိုဖယ်ရှားပြရမယ်ဘာနဲ့ဖယ်ရှားသမာဓိဆွမ်းအားနဲ့ဖယ်ရှားနိဝရဏတရားနာပါးဆိုတော့ဘာလို့ဆိုရင်ကာမိစ္ဆန္ဒပြောခြင်းပါခြင်းနဲ့စိတ်တွေဖယ်ရှားပြောခြင်းပါခြင်းနဲ့စိတ်ဆိုတာမျက်စိကကြည့်ကြည့်တတ်ပါတဲ့အာယုံမှာပြောခြင်းနဲ့စိတ်ခန္ဓာတွေနားကနေပြီးတော့ဓာတ်ထောင်နဲ့ပြောပါခြင်းနဲ့စိတ်ခန္ဓာတွေနှာခေါင်းကမွေးချိုင်တဲ့အနံ့လေးကိုလမ်းရှုပြီးပြောပါခြင်းနဲ့စိတ်ခန္ဓာတွေနော်လျှာကအရလာခံပြီးတော့ပြောပါခြင်းနဲ့စိတ်ခန္ဓာတွေခန္ဓာကိုယ်ကအထီးတွေ့ကောင်းတာကိုအထီးတွေ့ပြီးပြောပါခြင်းနဲ့စိတ်ခန္ဓာတွေခေါ်တာတွေကိုကာမခန္ဓာလို့ခေါ်တယ်ကာမဆိုတာလိုခြင်းစရာအာယုန်တွေကိုဆန္ဒကလိုခြင်းနေတာကနေ့တည်းနဲ့အများလူတွေကလိုခြင်းစရာတွေကိုလိုခြင်းနေကြတာပဲလေမျက်စိကကြည့်ပြီးတော့လိုခြင်းစရာမတွေ့ဘူးလားနားကကြားပြီးတော့လိုခြင်းစရာတွေ့တယ်နှာခေါင်းကနမ်းပြီးလိုခြင်းစရာတွေ့တယ်လျှာကကြည့်ပြီးလိုခြင်းစရာတွေ့အဲ့ဒီလိုခြင်းစရာအာယုန်တွေကိုရှာပြီးတော့ဒီအာယုန်တွေပေါ်မှာတွဲနေတာဟာကာမဆန္ဒပဲအဲ့ဒီကာမိဆန္ဒကိုဖယ်ရှားပြရမယ်မဖယ်နိုင်လို့ရှိရင်ဒီတရားတွေကြမ်းမြတ်မရနိုင်ဘူးဒါသူ့ကိုနိဝရဏလို့ခေါ်တယ် ဘာဖြစ်လို့နိဝရဏလို့ဆိုအဆုတ်အပိတ်ဘုန်းကြီးတို့ရံမုံမျိုးကြီးမိုးရွာတဲ့အခါကျတော့ကျောင်းနေချောင်းနေပိတ်နေလို့ရှိရင်ဘာဖြစ်ခြေရည်ရှန်နှမ်းပေါ်ရည်တက်ဟုတ်လားအဲ့ဒါတွေဖယ်ချင်းပြစ်လိုက်တဲ့အခါရေလန်းသူ့ဘာသူပွင့်သွားတဲ့အခါကျတော့ရေပြန်အဲ့ဒါမျိုးလိုပဲလူစိတ်ထဲမှာဓာကြီးကပိတ်ပိတ်တဲ့အခါကျတော့အသိဉာဏ်ဆိုမလာတော့ဒီကမိဆန္ဒဆိုတာကြီးက block ဖြစ် block ဖြစ်နေတဲ့အတွက်ကြောင့်ဒီကာမဂုဏ်အာရုံပေါ်မှာပြောင်းလာလို့တဲ့ဒီဆန္ဒကြီးကလိုလားနစ်တက်နေတဲ့ဆန္ဒကြီးကပိတ်ဆို့ထားတဲ့အတွက်ကြောင့်အသိဉာဏ်ဆိုမလာတော့မလာလို့ရှိရင်နိဗ္ဗာန်တရားကြီးဘယ်လိုမှဖွင့်နိုင်တော့ဘူးအမှန်တရားကိုသိဖို့လုံးဝမဖြစ်နိုင်ဘူးလို့ဒီလိုဆိုလို့ဒါကြောင့်မို့သူ့ကိုဖယ်ရှားပြရမယ်လူဆိုတာကကောင်းတာလေးရလို့ရှိရင်ကြိုက်တယ်မကောင်းတာရရင်ပါပြစ်ဒေါသဖြစ်တယ်အလိုမကျဖြစ်တယ်အဲ့ဒါကိုဇာပါဒလို့ခေါ်တယ်ဒါကဒုတိယလိုချင်တာရမယ်လို့ရှိရင်ကာမဆန္ဒလိုချင်တာမရရင်ပါပြစ်လားနော်ဇာပါဒစိတ်ထဲမှာအလိုမကျဖြစ်လာတယ်မကြည်မနှက်တွေဖြစ်လာတယ်ဒေါသဖြစ်လာတယ်ပေါက်ကွဲလာတယ်ကဲအဲ့ဒီအချိန်မှာကုသိုလ်စိတ်ဖြစ်နိုင်မှာမလားကျင့်တယ်ဘုရားတော်သူ့ကိုလည်းနိဝရဏလို့ခေါ်တယ်ကုသိုလ်စိတ်ကြီးကိုပိတ်ဆို့လိုက်ပိတ်ဆို့လိုက်တဲ့ကအသိဉာဏ်နဲ့ပွင့်မလာလူတွေကပိတ်ဆို့တာကိုနှလုံးယောဂါကြတော့ကြောက်တယ်နှလုံးသွေးကြောပိတ်တယ်ဆိုရင်ကြောက်တယ်မှာအသိဉာဏ်ပိတ်ဆို့နေတာじゃတိတ်ကြောက်ဘူးရှင်ဘတ်မှာမအောင်တာဟုတ်အဲ့ဒါကြတော့เนาะအဲ့နှလုံးသွေးကြောပိတ်ပြီဆိုရင်ရှင်ဘတ်ကအောင်လာတယ်ဆိုကြောက်တယ်ဆရာဝန်သွားပြအတိညာပိတ်ဆို့နေလို့ရှင်တော့အဲ့ဒါရိတ်တာသွားပြီးဖွင့်မှရအောင်เนาะတရားထုတ်ပြီးတော့ဖွင့်ရအောင်အဲ့တော့သာမစ္ဆန္ဒဖြစ်တယ်ဗျာပါဒဖြစ်တယ်ဒီလိုဖြစ်လိုက်သည့်အတွက်ကြောင့်အတိညာတွေမဝင်နိုင်အောင်ပိတ်ဆို့ပြီးတာဖြစ်နေတယ်ထို့သူပဲနောက်တစ်ခါပိတ်ဆို့တာပါတော့ဌိနမိတ်တယ်ကုသိုလ်စိတ်ကုသိုလ်လုပ်ဖို့စိတ်မပါဘူးတရားအထုတ်ဖို့စိတ်မပါဘူးဘုရားရှိခိုးဖို့စိတ်မပါဘူးအ ਨੇ စုံအ ਨੇ စုံဟုတ်လားအဲ့ဒီလိုစိတ်ကတွန့်ဆုတ်လာတဲ့သဘောတွေကဌိနမိတ်လို့ခေါ်တယ်။နောက်ဆုံးတွန့်ဆုတ်သွားလိုက်တဲ့အခါကျတော့တန်းပြီးတော့အိတ်တဲ့ဆင်ကြီးရောက်သွားတာပေါ့နော်။တချို့ယောဂီပုဂ္ဂိုလ်တွေထိုင်ရင်အိတ်တယ်လို့ပြောတာပဲ။တရားထုတ်တဏှာမပြည့်ခင်အိတ်တယ်ဟောနေပြီ။အဲ့တော့ဌိနမိတ်ကလည်းပဲအတိညာကိုပိတ်ဆို့တာလို့သူ့ကိုလည်းနိဝရဏလို့ခေါ်တယ်။နောက်တစ်ခုကစိတ်ထဲမှာမငြိမ်းချမ်းအောင်စိတ်ရဲ့ငြိမ်းချမ်းမှုကိုဖြစ်စည်းတဲ့တရားနှစ်ခုအရှိအဲ့ဒါကဥဒိစ္စနဲ့ပုဂ္ဂိုလ်စာဥဒိစ္စဆိုတာကိုယ်တွေးတည်တွေးတွေးနေတာစိတ်တွေလေးနေတာပုဂ္ဂိုလ်စာဆိုတာလုံးမိတာမလုံးမိတာပုံမှာတခါလဲစိတ်ကပူးနေတာဟောဒါတွေကလည်းပဲအသိဉာဏ်ကိုဆုတ်ပိတ်တဲ့နိဝရဏတရားတွေပဲတဲ့သူတို့ရှိနေလို့ရှိရင်တော့အသိဉာဏ်ဘယ်တော့မှမဖြစ်နိုင်ဘူးအသိဉာဏ်တွေဟာအပြုတ်သွားတယ်ရှိတဲ့အသိဉာဏ်နဲ့အပြုတ်သွားတယ်အတိညာလေးအစ်စ်လည်းဖြစ်မလာနိုင်ဘူးလို့ဆိုလို့နောက်ဆုံးကဝိသိကိစ္စဆိုတဲ့ဓာတ်တန်လျာအဲ့ဒီတန်လျာကလည်းပဲမလုပ်တဲ့အလို့ကဘုံမဟုတ်ကတာဒီဝိပဿနာရှင်းပြခြင်းလို့တရားဓုတရားများရတယ်ဆိုတာဟုတ်ပါမလားထက်နေဝင်ပြီးရှုဆိုင်တာလေးမှတ်နေုံနဲ့တရားဆိုတာဟုတ်ပါမလားလို့ဟောတန်လျာတွေဝင်လာပြီဆိုလို့ရှိရင်လည်းပဲခန္ဓာကအတိညာကိုပိတ်ဆို့လိုက်တာတခုပဲဟောပိတ်ဆို့တာသာဟုနိဝရဏတရား၅ပါးပိတ်ဆို့မှု၅မျိုးတဲ့နှလုံးသွေးကြောပိတ်ထားတဲ့ဆိုတဲ့ဒီ၅မျိုးပါအတိညာသွေးကြောတွေပိတ်ပြတာဟုတ်ကဲ့မြတ်စွာဘုရားကမေဖို့နေမှာရခြင်းတဲ့ပုဂ္ဂိုလ်တိုင်းဟောဒီနိဝရဏတရား၅ပါးကိုဖယ်ရှားဖြစ်ပါဘာနဲ့ဖယ်ရှားသမာဓိဆောင်အားနဲ့ဖယ်ရှားဒါကြောင့်မလို့ရိတ်တာမှာဆရာတော်ကြီးတွေကညွှန်ကြားတယ်မဟုတ်လားဒီထွက်နေဝင်နေမှာသောပိန်တာကောင်းတာမှတ်ထိတာသိတာမှတ်ဆိုပြီးတော့မှတ်ခိုင်းပြီးတော့တမာရီတွေထူထောင်ခိုင်းနေတာတတိတွေထူထောင်ခိုင်းတာထူထောင်ခိုင်းတဲ့အခါခဏလေးကိုဖယ်ရှားနိုင်သွားတာတဖြည်းဖြည်းချင်းဟုတ်ကဲ့လွယ်လွယ်နဲ့တော့ဖယ်ရှားလို့မရဘူးလေအဲ့လိုနိဝရဏတရား၅ပါးဖယ်ရှားပြီးတဲ့အခါမှာစိတ်ကိုဖယ်ဖို့ထားရမလို့လို့ဆိုလို့ရှိရင်တတိပဒံတရားအာယုံ၄ပါးပုံမှာထားတတိပဒံအာယုံဆိုတာစိတ်တာမှာရှိတာလားဘုခန္ဓာမှာရှိတာလားအေးကာယခန္ဓာကိုထွက်လေဝင်လေတို့ခန္ဓာကိုယ်ရဲ့လှုပ်ရှားမှုတို့တွာလာမှုတွေတို့အလုံးမှာဒါကာယ
စိတ်ထဲရဲ့ခံစားချက်တွေဝေဒနာခံစားချက်ဆိုတာအတွေ့အကြုံတစ်ခုကိုပြောချမ်းသာတာဆိုရင်ချမ်းသာတဲ့အတွေ့အကြုံလေးဆင်းရဲတယ်ဆိုရင်ဆင်းရဲတဲ့အတွေ့အကြုံလေးချမ်းသာတယ်လည်းမဟုတ်ဆင်းရဲတာလည်းမဟုတ်ဘူးဆိုရင်ဒါလည်းအတွေ့အကြုံလေးတစ်ခုပဲဒါကိုဝေဒနာလို့ပြောတာနော်ဝေဒနာဆိုတာလည်းယောဂလိုသွားပေါင်းပေးလိုက်တယ်ဝေဒနာဆိုတာအာယုန်နဲ့တွေ့တဲ့ခံစားချက်အလိုခံစားတာဆိုတာမှတ်ထားသည့်အတွက်ကြောင့်သိတယ်တမယာတိမြင်တာနဲ့ချင်းတယ်ဆိုတာသိမယ်ဟုတ်လားအဲ့ဒါအတွေ့အကြုံပဲတရားနဲ့ဒီတိုင်းပဲဝေဒနာရဲ့အတွေ့အကြုံဆိုတာဟုတ်ကဲ့လားဒီအာယုန်နဲ့ဒါနဲ့ဆုံရင်ချမ်းသာမယ်ဆိုတဲ့ဒုက္ခပေါ်တယ်ဆိုတဲ့အတွေ့အကြုံဒါနဲ့ဒါပေါ်ရင်ဒုက္ခပေါ်မယ်ဆိုတဲ့အတွေ့အကြုံဟောရှိအဲ့ဒီအတွေ့အကြုံတွေပေါ်မှာစူးစမ်းပြီးတော့လောဘမဖြစ်အောင်ဒေါသမဖြစ်အောင်ထိတ်ထိတ်ဆောက်ဆောက်အောင်ထို့တူရဲ့ကိုယ့်ရဲ့စိတ်ကလေးပေါ်မှာလောဘနဲ့တွဲနေသလားဒေါသနဲ့တွဲနေသလားငါစိတ်လေးဟာချင်းမြင်ရလားအေးချမ်းရလားအဖြစ်ကင်းတာတွေနဲ့နေရလားနဲ့ကိုယ်စိတ်လေးရဲ့အခြေအနေကိုဆင်ញင်သုံးသပ်နေတာဟောစိတ်တံဥပဒနာကာယဥပဒနာနဲ့ဝေဒနာဥပဒနာနဲ့စိတ်တံဥပဒနာစံနာတွေရှုတာမှန်တယ်ဓမ္မဥပဒနာပေါင်းလိုက်တဲ့အခါကျတော့တတိပ္ပံတရား၄ပါးဟောဒီတတိပ္ပံတရား၄ပါးပေါ်မှာအလုံးလုံးတဲ့အခါကျတော့ဘာဖြစ်လာတော့ဆိုလို့ရှိရင်အဋ္ဌဉာဏ်ကိုစွမ်းအားပေးတဲ့အဋ္ဌဉာဏ်ရဲ့ဒီစွမ်းအားအကျိုးပြုမဲ့သဘာဝတရား9ခုစပေးလို့တော့ဘုဆင်9ပါးလို့ခေါ်တယ်ဘုဆင်ဆိုတာဘောဓာယသဝတ္တိတိဘုဆင်ဘောဓိဆိုတာအဋ္ဌဉာဏ်အင်္ဂါဆိုတာအကြောင်းတရားအဋ္ဌဉာဏ်ရဖို့အကြောင်းတရားတွေလို့ဒီလိုဆိုတာအဋ္ဌဉာဏ်ရဲ့အခြေခံအကြောင်းတရားတွေပဲဟောဒီဘုဇင်ခုနှစ်ပါးကိုစနစ်တကျပွားလိုက်လို့ဆိုလို့ရှိရင်ခုနကအတိညာဉ်ကိုသုပိတ်တဲ့နိဝရဏတရား၅ပါးတွေကိုလည်းဖယ်ရှားပြစ်လိုက်ပြီးစိတ်ကလေးကိုလည်းကာယဝေဒနာစိတ်ဓာတ်ဓမ္မလို့ဆိုတဲ့အာယုန်တစ်မျိုးမျိုးပေါ်မှာငြိမ်အောင်ထားလိုက်ပြီးအတိညာဉ်ကိုဖြစ်ပွားစေနိုင်တဲ့ဘုဇင်ခုနှစ်ပါးကိုလည်းကိုယ်တဏ္ဍာမှာတိုးပွားအောင်လုပ်လိုက်ပြီးလို့ဆိုလို့ရှိရင်ကိုလိုချင်တဲ့ပန်းတိုင်ရောက်လာပြီပေါ့ဒါကျင့်ရမှာကဒီတိုင်းပဲလောကမှာတဏှာဟုတ်ကလွတ်ပြီးနိဗ္ဗာန်မျက်မှောက်ပြုသွားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟောဒီလမ်းစဉ်တိုင်းသွားတာလို့ဒီလိုမှာရသဗျာကတုတ်တန်တစ်ခုမှဟောထားတာရှိတယ်ဖြစ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်တဏှာဝဆင်းကထွက်သွားတဲ့ပုဂ္ဂိုလ်တိုင်းမှာနိဝရဏတရား၅ပါးကိုဖယ်ရှားပြီးတတိပဋ္ဌာန်တရား၄ပါးပေါ်မှာစိတ်ကို၆ချီကဘုဇင်9ပါးပွားပြီးတော့တဏှာဝကလွတ်ကြတာရှိတယ်တဲ့ဒါတခုတည်းသောနိလမ်းပဲဘာကမ္မထာညာကမ္မထာကမ္မထာတွေအမျိုးမျိုးသွားပြီလေအကျိုးအထာပဲဟုတ်ကဲ့ဒီအတွက်လုံးတယ်လို့မှတ်ရအောင်အလုံးမှာဒီအတွက်အကျိုးဖြစ်ရင်မှန်တယ်ဒီအတွက်အကျိုးမဖြစ်ရင်မမှန်ဘူးလို့ဒီလိုမှတ်အဲ့တော့အဓိကကနိဝရဏတရား၅ပါးဖယ်ရှားနိုင်ရမယ်နိဝရဏတရား၅ပါးဖယ်ရှားလိုက်တဲ့အခါကျတော့စိတ်ကိုတတိပ္ပံတရားပေါ်မှာစိုက်ထားရမယ်စိုက်ထားပြီးလို့ရှိရင်ဘုဇင်9ပါးကိုပွားပွားလိုက်တဲ့အခါကျလို့ရှိရင်သမာဓိတိဆိုတဲ့အဋ္ဌဉဏ်စွာအာရီထက်လာနောက်ဆုံးမှာဟုတ်လားကိုထာဝရအစဉ်ဖြင့်ထားတဲ့လူရဲ့နတ်ရဲ့တတ္တဝါရဲ့ငါရဲ့သူတော်ရဲ့ဆိုတဲ့အမြင်တွေဟာလောကရှင်းသွားပြီးတော့အော်ယုံနဲ့နဲ့နှစ်ခုတည်းရှိတာပါလားဆိုတဲ့အမြင်ရလောက်အခြေကနေစပြီးဒီယုံနဲ့နှစ်ပါးအားနဲ့သူကသူဖြစ်နေတာမဟုတ်ဘူးဆရာဆရာအကြောင်းတရားတွေနဲ့ပေါက်ဆက်ပြီးတော့ဖြစ်နေကြတာပါလားဆိုတာနဲ့သဘောပေါက်လာတယ်ကိုယ်တဏ္ဍာမှာယုတ်ဆိုတာအမြဲရှိနေတာမဟုတ်ဘူးနာဆိုတာလည်းအမြဲရှိနေတာမဟုတ်ဘူးယုတ်ကိုအမိပြုပြီးတော့နာနေဖြစ်နေတယ်အချင်းချင်းအကြံလာတစ်ခုစီခွဲထားရင်ဘာမှဖြစ်လာမှာမဟုတ်ဘူးဆိုပါစို့ဥပမာတစ်ခုတွေးကြည့်ပေါ့စီထဲမှာဒီတစ်ခုကိုတီးတယ်ဆိုတော့ကဲခုခေတ်လိုနားလဲအောင်ပြောမယ်ဆိုရင်ဂီတာတီးတယ်ဆိုတော့ဂီတာထဲမှာအတန်ရှိသလားမရှိဘူးလားဆဲလားရှိပေါ့မရှိဘူးတီးမှထွက်လာနော်စောင်းထဲမှာရောအတန်ရှိသလားမရှိဘူးစောင်းကျိုးရယ်စောင်းအိုးရယ်တိခတ်မှုရယ်ဒီသုံးခုပေါင်းလိုက်မှအတန်ဆိုတာပေါ်လာထို့တူရဲ့လူရဲ့တဏ္ဍာမှာဖြစ်နေတဲ့စိတ်နန္တရားဆိုတာဟာလည်းရှိလေမြင်သိစိတ်ဆိုတာမျက်စိရဲ့မြင်ရအာယုံရဲ့ဟောဒီနှစ်ခုဆုံးလိုက်လို့မြင်သိစိတ်ပေါ်လာလေသူ့အတူပေါ်လာတာမဟုတ်ဘူး
ဆရာဆရာအကြောင်းကြောင့်ပေါ်လာတာလို့ဒီလိုသဘောတရားတွေတစ်ချို့ချင်းနားလည်အောင်ဟုတ်လားဝိပဿနာရှင်းတင်တဲ့အဆင့်အဆင့်ရှင်းသွားတဲ့အခါနောက်ဆုံးကြတော့ကိုကြည့်နေတဲ့ရှုမှတ်နေတဲ့သဘောဝတရားတွေဟာတခုမှမြဲတာမရှိဘူးဆိုတာပိုင်ပိုင်နိုင်ငံကြီးယုံကြည်ပြီးတော့ဆုံးဖြတ်နိုင်သွားတယ်။တရားသွားတွေတားထက်လာ။ကိုယ့်ကိုယ်သိလာ။ယောဂီပုဂ္ဂိုလ်ကရှင်းတဲ့သို့ကိုအထုတ်လိုက်တဲ့အခါကျလို့ရှိရင်ဖြတ်တာတွေကိုယ့်စိတ်ထဲကမြင်သွားတယ်၊ကိုယ့်အသိဉာဏ်နဲ့မြင်သွားတယ်၊မြင်သွားတာနဲ့တကြိုက်နဲ့သူကအဓိမောက္ခလို့ဆိုတဲ့တတ္တသွားအားဟာချိန်မှလာပြီးအတွက်ကြောင့်မမြဲဘူးဆိုတာသူကိုယ်တိုင်မဆုံးဖြတ်နိုင်ဘူးလား။ကိုယ်ကိုယ်တိုင်သိတာဖြစ်တဲ့ကြောင့်မမြဲဘူးဆိုတာဆုံးဖြတ်နိုင်တယ်။အဲ့ဒီဆုံးဖြတ်နိုင်တဲ့တတ္တဆွမ်းအားနဲ့ရသွားတဲ့မဲ့ကိုတတ္တဆွမ်းအားနဲ့မဲ့ရသွားတဲ့ပုဂ္ဂိုလ်ကိုတတ္တလူတ္တရီလို့ခေါ်တာနော်တတ္တလူတ္တရီဆိုတာအဲ့ဒီအဓိပ္ပာယ်ကိုပြောတာအနိစ္စလို့ရှုတဲ့အခါမှာရှုရင်းရှုရင်းမမြဲတဲ့သဘောတွေကိုသိလာသိလာပြီးတော့ယုံကြည်မှုဆွမ်းအားနဲ့ဆုံးဖြတ်ပြီးတော့မဲ့စိတ်ထီအောင်ပေါက်ရောက်သွားလို့ရှိရင်ဒါတတ္တလူတ္တရီပုဂ္ဂိုလ်လို့ခေါ်တယ်ဓမ္မသုတ္တရီဆိုတာဓမ္မဆိုတာဒီနေရာပညာကိုပြောတာအသိပညာနဲ့ဒီယုတ်ဓမ္မနန္ဒဘာတွေထဲမှာတခုမှခံရတာမရှိဘူးအနှစ်သာရတခုမှမရှိဘူးအလုံးမှစိတ်သုံးနေတယ်သုံရပဲလို့ဒီလိုအနတ္တကိုရှုမြင်ရင်ကနေပြီးတော့အသိပညာဖြင့်ဆင်ခြင်စဉ်းစားလို့မတ်ထီအောင်ရောက်သွားတဲ့ပုဂ္ဂိုလ်ကျတော့ဓမ္မသုတ္တရီလို့ခေါ်တယ်အဲ့ဒီတတ္တလူတ္တရီဓမ္မလူတ္တရီနဲ့သောတပတ္တိမက်ကိုဆက်ရောက်သွားပြီဆိုလို့ရှိရင်သောတပတ္တိမက်ရလိုက်တာနဲ့တကြိုင်နဲ့အပေတကားကြီးရဲ့ရောင်းနဲ့ပိတ်သွားပြီဒါမှတ်ပြီ။အနုဘုဒ္ဓမပိတ်သေးဘူး။နော်။မပိတ်သေးဘူး။တချို့ကကထင်တင်ကားလေးတစုံတူလိုက်တာနဲ့အပေပိတ်သွားပြီလို့ဖြင်းနေတာ။ကထင်တင်ကားတော့လူတော့လူပါတယ်လေ။တရားသေးဆဲနေရင်ဘယ်လိုလုပ်။အဲ့တော့တကယ်အပေတကားပိတ်တယ်ဆိုတာကုသနာမှာကိလေသာတွေအကုသိုလ်တွေမဖြစ်တာအဲ့တော့လုံးဝ guarantee ရှိတာကတော့အခုလိုဝိပဿနာရှင်းစဉ်ကျင့်လို့သောတပတ္တိမက်ရလာပြီဆိုလိုက်တဲ့အချိန်ခါဒါသောတပတ္တိမက်ကဖြည့်ဆည်းပြလိုက်တယ်ဘာတွေဖြည့်ဆည်းပြလိုက်တော့မှားယွင်းနေတဲ့အယူဆတွေကိုဖြည့်ဆည်းပြလိုက်တယ်တန်တရားတွေအားလုံးကိုဖယ်ရှားပြလိုက်တယ်ဆိုတော့အမြင်မှန်သွားတယ်တန်ရာကင်းသွားပြီတရားဓမ္မနဲ့ပတ်သက်ပြီးအမြင်မှန်သွားပြီတန်ရာကင်းသွားပြီစာလို့ပြောရင်ဒိဋ္ဌိနဲ့ဝိသိကိစ္စပြုတ်သွားပြီလို့ပြောတာဒိဋ္ဌိနဲ့ဝိသိကိစ္စပြုတ်ရုံနဲ့မကဘူးအပယ်ချနိုင်နိုင်တဲ့လောဘလည်းသူမရှိဘူးအပယ်ချနိုင်လောက်တဲ့ဒေါသလည်းသူမှမရှိတော့ဘူးအပယ်ကိုချနိုင်နိုင်တဲ့တခြားကိလေသာတွေလည်းသူမှမရှိတော့ဘူးအပယ်မချနိုင်တော့ကျမ်းနိုင်တော့အင်အားမပြင်းတာလေးတွေတော့သူ့မှာကျမ်းနိုင်သေးတယ်အကုသိုလ်ရှိနေသေးတော့လေလောဘရှိနေသေးတော့လေသူ့လောဘတွေအပယ်ကျတော့အောင်ပြင်းထန်တဲ့လောဘမဟုတ်တော့ဘူးဒီဂရီတွေ level တွေရော့ကျသွားပြီလို့ဒီလိုပြောတာနော်အဲ့ဒီသောတပတ္တိမဲ့မိမိတဏ္ဍမှာပေါ်လိုက်တာလေတကြိုင်နဲ့တဏ္ဍရာကြီးဟူသောသမုဒ္ဒရာယူတဲ့ခန်းချောက်သွားပြီတဲ့အပယ်ကအာလုံးကိုလည်းပိတ်ပစ်လိုက်ပြီအဲ့ဒီကြတော့မှအပေတကားပိတ်တာပါသောတပန်ဖြစ်လိုက်တာလည်းတကြိုင်နဲ့နိဗ္ဗာန်တကားကြီးကိုဖွင့်လိုက်တာပဲဒါကြောင့်မို့သောတပတိမက်လို့ဆိုဒီမှာဘာလို့ခေါ်တာတော့လို့ဆိုတော့မက်ကင်ရှစ်ပါအစုအဝေးကြီးကိုမက်လို့ခေါ်တာပါတခုတည်းကိုသောတပတိမက်လို့ခေါ်တာမဟုတ်ဘူးသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဆိုတဲ့အဲ့ဒီရှိခုဒီရှိခုအစုအဝေး unity of eight အဲ့ဒီရှိခုအစုအဝေးကြီးရဲ့ဆိုင်းသတိကိုပေါင်းထားတာကိုသောတပတ္တိမက်လို့ခေါ်တယ်သောတလို့ဆိုတာနိဗ္ဗာန်လမ်းကြောင်းကြီးနိဗ္ဗာန်ရည်စည်းကြောင်းကြီးတဲကိုအပ္ပန္နရောက်သွားပြီနိဗ္ဗာန်တကားကြီးဖွင့်သွားပြီလို့ပြောတာနော်သောတပန်ဖြစ်သွားမှနိဗ္ဗာန်တကားကြီးဖွင့်သွားတာနိဗ္ဗာန်တကားကြီးပွင့်သွားတာနဲ့တကြိုင်နဲ့အပေတကားချောင်းနဲ့ပိတ်သွားပြီလို့လားမှတ်ပြီးတော့အဲ့ဒါမှမဟုတ်သေးရင်တော့အပေတကားမပိတ်သေးဘူးသို့တော့အပေတကားမပိတ်ပေမဲ့လို့အပေကလွတ်အောင်မလွတ်ဘူးလားလို့ဆိုလွတ်တယ်လို့ရှိပါတယ်ဂရန်တီတော့မရှိဘူးဟုတ်ကဲ့ဂရန်တီတော့မရှိဘူးခုကဂရန်တီရှိတယ်အပေတကားပိတ်တာကိုပြောတာ အဲအာရဏတရားချက်ကြည့်လို့ရှင်ပြိဿတ်တို့ဒီအပေတကပိတ်တယ်အပေတကပိတ်ချင်လို့ရှင်ဖာရအောင်လုပ်အောင်လေဟုတ်ပြီသောတပတ္တိမေယမတုအပေတကလုံးဝပိတ်တယ်လို့ကိုစီကိုစီသဘောကြပြီသောတပန်ဖြစ်ရင်ဖရာသာသနာတော်နဲ့ကြုံတွေ့တဲ့အခိုက်အခါမှာမကန်တော့ချင်းစဉ်ကိုကြင်ကြံကြုတ်ကိုအထုတ်ချင်းချင်း သောတပန်ဖြစ်သွားပြီဆိုလို့ရှိရင်ဘယ်လိုအရင်ချင်းနေရှိလာတယ်လဲဆိုရင်ဖရာကိုနှစ်နှစ်ကာကအဋ္ဌညာနဲ့ယုံကြည်လာတယ်တရားကိုနှစ်နှစ်ကာကအဋ္ဌညာနဲ့ယုံကြည်လာတယ်ဖရာကိုဝယ်တာလဲအမျိုးမျိုးရှိတယ်ဒီချို့ကလက်ကောင်းကိုဝယ်တာရှိသေးတာဟုတ်အဲ့တော့အဲ့ဒါမျိုးလည်းမဟုတ်တော့ဘူးနှစ်နှစ်ကာကဖရာကိုသိပြီးတော့အဝိစ္စပဒါရအဋ္ဌညာနဲ့သိပြီးတော့မြတ်စွာဘုရားကိုယုံကြည်တယ အရိယကတ္တလို့ဆိုတဲ့အရိယတွေကအသက်တွေမြတ်လို့တဲ့ငါးပါးသီလကိုလည်းမကျိုးမပေါ့မပြောင်းမကြအောင်ထိန်းသိမ်းစောင့်ရှောက်တယ်ဆိုတဲ့ဟောဒီအင်္ဂါ၄ချက်နဲ့ပြည့်စုံပြီဆိုလို့ရှိရင်ကိုယ့်ကိုယ်သောတာပန်လို့ပြောလို့ရတယ်ဖြစ်တာပြောတာနော်အေးဒါကြောင့်မလို့ဘုရားမြတ်စွာဘုရားတော်ဟောခဲ့တဲ့ကိုချင်းတရားတွေကိုသိကြကြဖို့အထောက်ချင်းချင်းနိဗ္ဗာန်တရားကြီးကိုဖွင့်နိုင်ကြပါစေ။နိဗ္ဗာန်တရားဖွင့်ပြီးတော့အပေတရားကိုလည်းပဲပိတ်နိုင်ကြပါစေလို့ဒီကုန်းကျုပ်ဆုတောင်းလိုက်ပါတယ်။ကဲမေတ္တာပို့သတ္တဝါများစွာအသရမရာတိတိဘောဒိဗနံယန္တုသာရောဓမ္မသရံလောဘဒေါသမောဟစိတောကိဉ္စီတရားစီကိုဒီဝိဇဝဝန္တာရှင်ကြသောက်ကြရနာရရဘုံသောကြောင့်ဝိသတဝိပူဇာမြေတော်ကိလေသာစေတောဘုဒ္ဓများတို့သည်သဘူရတပိကြပိပိယိမတေနကဲ့သို့ကင်းစင်ပိကြောင့်ပင်မရအောင်ပင်ချောအပ်သောသည်ဟောတုစဉ်စဉ်မတွေ့ဖြစ်ကြပါစေကုန်သတည်းအာသရမရအိုခြင်းနဲ့ကွာနာခြင်းနဲ့ကင်းသိခြင်းနဲ့ရှင်းကြတော့ဒီတိဘဝံကိလေသာဘူပုက္ကတံကိဉ္စီယအစစ်ဖြစ်ပေထတော့နိဗ္ဗာန်နိဗ္ဗာန်ဟုခေါ်အိမြူတော်တို့သာဝတရားချင်းခင်စိတ်ကောင်းဝိညာဉ်တော်တွင်များတို့သည်ယန္တုပါရမီအစစ်စဉ်ဖြစ်နေပြီ၍မနေ့ဘုံတိထရောက်တော်မူကြပါစေကုန်သတည်း